Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဧပြီလ24ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိဖလိုက်ဒိုမီတာ24 25 32 51နဲ့ဖလိုက်လက်မီတာ190တို့ကနေဓာတ်ရိုက်အတန်းထွင့်နေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြီးထိုက်ပါ။အမေရိကန်နဲ့ဂျာမနီခေါင်းဆောင်တို့ဂျာမနီရဲ့ဆက်မှုမျိုးဟန်နိုဗာမှာတွေ့ဆုံဆွေးနွေးနေပါတယ်။မြောက်ကိုရီးယားရဲ့ရေငုပ်သင်္ဘောကနေလွတ်ပြစ်လွတ်တဲ့ပယ်ရင်တပ်ဒုံးကျည်စမ်းသပ်မှုဟာတိုးတက်မှုတချို့ရှိတယ်မအောင်မြင်ဘူးလို့သုံးသပ်သူတို့ကပြောဆိုပါတယ်။နေအောင်ကြီးဆိုင်အတုံးလေးဟာကယ်လီဖိုးနီးယားမှာဘေးကင်းစွာနဲ့ဆင်းသက်နိုင်ခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေကတော့အခုရက်ပိုင်းအတွင်းမှာမြန်မာနိုင်ငံတဝန်းမိုးကြီးလေထံပြီးမိုးသီးတွေကြွေကြလို့လူနဲ့တိရစ္ဆာန်တွေတေဆုံးတဲ့အထိရှိနေတဲ့အတွက်ပြည်သူလူထုအနေနဲ့ဘာတွေစောင့်သိရှောင်သိမှာတလဲဆိုတာကိုတော့
ဒီမိုးကြီးလေတွေပြင်းထန်လာပြီးမိုးရွာလာပြီးဆိုရင်တိရစ္ဆာန်တွေကိုအမိုးကနဲ့လုံခြုံတဲ့နေရာမှာထားဖို့သို့မဟုတ်ဓာတ်ရိုက်ပေါ်မိုးသီးတွေပဲတည်းမကြည့်အောင်ထားဖို့လို့လူတယ်နောက်တစ်ခါကျတော့မိုးသက်လီပြင်း
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကိုဆက်သွယ်မေးမြန်းထားတာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်မြန်မာဒီမိုကရေစီရဲ့ဆွေးနွေးကမ်းမှာတော့ဘာသာရေးအရာဝေဖန်ပြောဆိုမှုနဲ့ဆွဲချက်တင်ပြီးအကျဉ်းချခံရပြီးတော့ပြန်လည်လွတ်မြောက်လာတဲ့ဦးထင်လင်းဦးပြောတဲ့လွတ်လပ်စွာတွေးခေါ်ပိုင်ခွင့်နဲ့ဝေဖန်ခွင့်အပေါ်မကန့်သက်သင့်ဘူးဆိုတဲ့အကြောင်းဆွေးနွေးထားတဲ့ဒီမိုကရေစီရဲ့ဆွေးနွေးကမ်းနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာလည်းတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဂျာမနီဝန်ကြီးချုပ်အန်ဂယ်လာမာကယ်တို့ဂျာမနီရဲ့ဆက်မှုမျိုးဟန်နိုဗာမှာတနင်္ဂနွေနေ့မှာတွေ့ဆုံပါတယ်။ကမ္ဘာစီးပွားရေးကအစအတ္တလန္တိတ်တစ်ဖက်တစ်ချက်နိုင်ငံများလုံခြုံရေးအပေါ်အကြမ်းဖက်မှုချင်းချောက်မှုမြင့်မားလာနေတာအဆုံးကြဲကြဲပြန့်ပြန့်ဆွေးနွေးကြမှာဖြစ်ပါတယ်။တချင်းကဂျာမနီနန်းဆက် Royal House of Hanover ရဲ့နွေရာသီဆိုင်အိမ်ဖြစ်ခဲ့တဲ့ခန်းနာထေဝါလာတဲ့ရှယ်လော့ဟယ်ရင်ဟာဆင်မှာအမေရိကန်သမ္မတအိုဘားမားကိုဂျာမနီဝန်ကြီးချုပ်မာကယ်ကဒီကနေ့တရားဝင်ကြိုဆိုခဲ့ပါတယ်။နှစ်ရက်ကြာခီးစဉ်အတွင်းဗြိတိန်ပြင်သစ်နဲ့အီတလီတို့ကနိုင်ငံအကြီးအကဲတွေနဲ့လည်းတွေ့ဆုံဆွေးနွေးမယ့်အစီအစဉ်ရှိပါတယ်။မီဒီယာတွေနဲ့တွေ့ဆုံပြီးမှတော့အမေရိကန်သမ္မတအိုဘားမားနဲ့ဂျာမနီဝန်ကြီးချုပ်မာကယ်တို့ဟန်နိုဗာမေ့စ်ကုန်သွယ်ရေးပြပွဲကြီးကိုတရားဝင်ဖွင့်လှစ်ပေးမှာဖြစ်ပါတယ်။ဟန်နိုဗာမေ့စ်ကတော့ဆက်မှုနည်းပညာဆိုင်ရာကမ္ဘာဥဆောင်ကုန်သွယ်ရေးပြပွဲကြီးအဖြစ်သတ်မှတ်ထားကြတာပါ။နိုင်ငံပေါင်း80ကခင်းကျင်းပြသသူ 6,500 နဲ့လာရောက်ကြည့်ရှုသူပေါင်း2,000,000လောက်ရှိမယ်လို့စီစဉ်သူတွေကခန့်မှန်းပါတယ်။အမေရိကန်နဲ့ဂျာမနီနှစ်နိုင်ငံကြားကုန်သွယ်ရေးအပါအဝင်ကိစ္စရပ်အများအပြားမှာပူးပေါင်းဆောင်ရွက်မှုအရေးပါတဲ့အကြောင်းကိုအခုပွဲတော်ကပြသလိုက်တာဖြစ်တယ်လို့လည်းအမေရိကန်သမ္မတအင်ဗျူရောကပြောပါတယ်။
စီးရီးယားနိုင်ငံကိုအမေရိကန်မြေပြင်တပ်တွေဆေလွတ်ဖို့သူ့အနေနဲ့စဉ်းစားမှမဟုတ်ဘူးလို့အမေရိကန်သမ္မတအိုဘားမားကပြောဆိုလိုက်ပြီးစီးရီးယားနိုင်ငံရဲ့ပြဿနာဖြေရှင်းဖို့ကြိုးပမ်းရမှာစီးရင်းနီးတဲ့အခြားနည်းလမ်းတွေကိုသုံးဖို့လိုမယ်လို့သူကပြောပါတယ်။စီးရီးယားသမ္မတဘာရှားအယ်အာဆတ်ရဲ့အစိုးရကိုဖြုတ်ချဖို့မြေပြင်တပ်ဆေလွတ်မယ်ဆိုရင်ဗြိတိန်နဲ့အမေရိကန်အတွက်အမှားလုံးမိတယ်လို့ဖြစ်လိမ့်မယ်လို့ BBC ရုပ်သံဌာနနဲ့အင်တာဗျူးမှာပြောသွားပါတယ်။စီးရင်းနီးနဲ့တိုက်ရိုက်ဖြေရှင်းမဲ့အစားအာဆတ်အစိုးရကိုကြားခံပေးနေတဲ့ရုရှားနဲ့အီရန်အပေါ်နိုင်ငံတကာအတိုင်းအဝိုင်းကဖိအားတွေပေးသင့်တယ်လို့ဆိုသလိုစီးရီးယားတပုံတွေပါဝင်တဲ့အသွင်ကူးပြောင်းရေးအစိုးရတရက်ပေါ်လာအောင်ကြိုးပမ်းဖို့တင့်ကြောင်းအိုဘားမားကပြောပါတယ်။စီးရီးယားပြည်တွင်းစစ်ဟာစိတ်ထိခိုက်ကြေကွဲပွေရာအေယာမရှုပ်ထွေးမှုကြီးဖြစ်တယ်လို့သူကဆိုပါတယ်။အမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကရာကာနဲ့မိုဆိုးတို့လိုဒေသတွေကိုပစ်မှတ်ထားပြီးအဲဆီသွေးကြော်တွေကိုလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်သွားမယ်လို့အိုဘားမားကပြောပါတယ်။နိုင်ငံသားတိုက်ခိုက်ရေးသမားတွေကိုဥရောပနိုင်ငံနဲ့ပို့ပေးနေတဲ့အဲ့ဒီဒေသတွေကိုအထူးအကြံအဆက်ပြတ်သွားအောင်လှုံ့ဆော်သွားမယ်လို့သူကဆိုပါတယ်ခင်ဗျာ
။ရေငုပ်သင်္ဘောကနေဖြစ်လွတ်တဲ့ပယ်ရင်တပ်ဒုံးကျည် SLBM စမ်းသပ်မှုကိုစနေနေ့ကလှုံ့ဆော်ခဲ့ပြီးမဟာအောင်မြင်မှုကြီးဖြစ်တယ်လို့မြောက်ကိုရီးယားကပြောဆိုလိုက်ပေမဲ့တောင်ကိုရီးယားဘက်ကတော့ဒီစမ်းသပ်မှုမအောင်မြင်ဘူးလို့သတ်မှတ်ပြောဆိုပါတယ်။ဒါပေမဲ့စီးရေးဆိုင်ရာလေလာသုံးသပ်သူတို့ကတော့အခုဒုံးကျည်ပြစ်လွတ်စမ်းသပ်မှုအဆင့်ကိုတိုးတက်ဖြစ်ထွန်းမှုတချို့ရှိခဲ့တဲ့မအောင်မြင်မှုအဖြစ်သတ်မှတ်ပါတယ်။နျူကလ িয়ার တိုက်ခိုက်မှုတွေကိုအပြည့်အဝလှုံ့ဆော်နိုင်ဖို့နောက်ထပ်နည်းလမ်းတစ်ခုရရှိပြီဆိုတဲ့သဘောမြောက်ကိုရီးယားတို့ကနိုင်ငံပိုင်သတင်းအေဂျင်စီ KCNA ကနေတဆင့်ပြောဆိုနေတာကိုတော့လက်ရှိစီးရေးစွမ်းဆောင်ရည်တွေကိုချက်ကားပြောဆိုနေတယ်လို့ရှုမြင်ကြပါတယ်။ တောင်ကိုရီးယားပူရက်စေဦးစီချုပ်များအဖွဲ့ရဲ့အနှုတ်လက္ခဏာဆောင်တဲ့အကဲဖြတ်ချက်မှာတော့မြောက်ကိုရီးယားရဲ့ရေငုပ်သင်္ဘောကနေပြစ်လွတ်တဲ့ပယ်တင်တပ်ဒုံးကြီး SLBM အစီအစဉ်ရဲ့တကယ့်လက်ရှိအခြေအနေအတိုင်းအတာကိုထောက်ပြထားပါတယ်။ဆန်းသက်ခဲ့တဲ့ဒုံးကြီးအမျိုးအစားကအနည်းဆုံးကီလိုမီတာ300လောက်အထိပြစ်လွတ်နိုင်ပေမဲ့လည်းမြောက်ကိုရီးယားတို့စနေနေ့ကပြစ်လွတ်ဆန်းသက်ခဲ့တဲ့ဒုံးကြီးကတော့ပင်လယ်ထဲကိုမကျခင်ကီလိုမီတာ30လောက်ပဲပြစ်ခတ်နိုင်ခဲ့တာလို့တောင်ကိုရီးယားဘက်ကပြောပါတယ်။ပြစ်လွတ်ပြီးမကြခင်မှာလဲဒုံးကြီးဟာဆက်ချွေရင်သွားခဲ့တယ်လို့တောင်ကိုရီးယားအစိုးရသတင်းရင်းမြစ်ကပြောပါတယ်။မြောက်ကိုရီးယားတို့ဟာရင်းငုပ်သင်္ဘောကနေပြစ်လွတ်နိုင်တဲ့ပယ်တင်တပ်ဒုံးကြီးနီးပညာရဲ့ကနဦးအဆင့်ကိုတော့ရရှိနေပြီလို့လည်းယူဆကြပါတယ်ရှင်
။နယ်သာလန်သတင်းသမားတို့ကိုတူရကီမှာရှိတဲ့သူမနေအိမ်ကနေတူရကီရဲတွေကတနင်္ဂနွေနေ့မနေ့အစောပိုင်းမှာဖမ်းဆီးသွားပါတယ်။နယ်သာလန်သတင်းသမားကတူရကီသမ္မတတယစ်အာဒိုဂန်ကို Twitter မှာထိခိုက်စော်ကားရေးသားပြီးတဲ့နောက်အခုလိုဖမ်းဆီးခံရတာဖြစ်ပါတယ်။ Dash Metro သတင်းစာရဲ့လူသိများတဲ့ပင်တိုင်းဆောင်ပါရှင် Ebru Umar ကစနေနေ့ညကသူမအိမ်ရှိတကားဝမှာရဲတွေရောက်ရှိလာပြီးမေးမြန်းစစ်ဆေးဖို့ရဲစခန်းကိုခေါ်ဆောင်သွားတယ်လို့ Twitter မှာရေးသားခဲ့ပါတယ်။ Ebru Umar ထိမ့်သိမ်းခံရတဲ့ဆိုတာကို Netherlands နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂဲလ်ဒါရန်ကအတီးပြုတ်ပြောပေမဲ့အသေးစိတ်ကိုပြောဆိုခြင်းမရှိပါဘူး။တူရကီသမ္မတအာဒိုဂန်ကိုလူမှုကွန်ရက်မီဒီယာပေါ်မှာထိကြိုက်စော်ကားရေးသားသူတွေကိုအစီရင်ခံဖို့အတွက်နယ်သာလန်နိုင်ငံတွေကတူရကီအဖွဲ့အစည်းတွေကိုတူရကီကောင်စစ်ဝန်ယုံကအီးမေးလ်ပေးပို့ခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်ပြီးနောက်ပိုင်းအေဘရူအူမာပြီးခဲ့တဲ့သတင်းဘက်ကရေးသားလိုက်တဲ့ဆောင်းပါးကြောင့်နိုင်ငံရေးအရာအပြင်းထန်အငင်းပွားမှုတွေဖြစ်စေခဲ့ပါတယ်ခင်ဗျာ။
VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။အီကွေဒေါ်နိုင်ငံမှာငလျင်ကြောင့်ဒေဆုံးသူအရေအတွက်654ဦးအထိရှိသွားပြီလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံရဲ့ Pacific ကမ်းရိုးတန်းတစ်လျှောက်ဆယ်စုနှစ်ခုနှစ်ခုနီးပါးအတွင်းအဆိုးဆုံးငလျင်ကြောင့်လူပေါင်း 12,500 ထိခိုက်ဒဏ်ရာရပြီးနောက်ထပ် 58 ဦးလည်းပျောက်ဆုံးနေဆဲဖြစ်ပါတယ်။အမိမိအတွက်ဝန်းနေချေကွဲရတဲ့နေရက်တွေဖြစ်ပါတယ်။နိုင်ငံဟာဘေးဒုက္ခနဲ့ကြုံတွေ့နေရပါတယ်လို့သမ္မတရာဖဲလ်ကိုရီကပုံမှန်ပြုတ်လုပ်တဲ့စနေနေ့ရုပ်မြင်သံကြားအစီအစဉ်ကနေပြောဆိုသွားပါတယ်။အီကွေဒေါ်နိုင်ငံတဝန်ရှားရေးအမိုးအကာရီနဲ့စာနယ်ရိက္ခာထောက်ပံ့မှုအပါအဝင်အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်မှုအတွေ့ထောင်ပေါင်းများစွာသောစစ်သားတွေနဲ့ရဲတွေကိုချထားပါတယ်။ငလျင်တန်းကယ်ဆယ်ရေးအတွက်စပိန်၊ပီရူ၊ကျူဘာ၊ဘိုလီးဗီးယားနဲ့ဗင်နီဇွဲလားနိုင်ငံတို့အပါအဝင်ဒါဇင်နဲ့ချီတဲ့နိုင်ငံတွေကကယ်ဆယ်ရေးလှုပ်သားတွေလည်းရောက်ရှိနေကြပါတယ်။လွန်ခဲ့တဲ့10ရက်ကလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်ပြိုကျခဲ့တဲ့အဆောက်အုံတွေထဲကနေလူ113ဦးကိုအသက်ရှင်လျက်ကယ်ဆယ်နိုင်ခဲ့ပြီးဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါရယ်လူပေါင်း3000ခွဲကိုနောက်3လအထောက်အကူတွေပေးနိုင်ဖို့အတွက်ကုလသမဂ္ဂကဒေါ်လာ 82.8 သန်းပေးဖို့တောက်ကြနေတော့ကပန်ကြားထားပါရယ်ရှင
်လူပေါင်း900နီးပါးတည်ဆုံပြီးလူ1000နဲ့ချီအိုးမဲ့အိမ်မဲ့ဖြစ်စေခဲ့တဲ့နီပေါငလျင်နှစ်ပတ်လည်နေ့အထိမ်းအမှတ်အတွက်နီပေါပြည်သူတွေဟာမြို့တော်ကတ်မန်ဒူးကပြိုကျနေတဲ့တမိုင်းဝင်မျှော်စင်တစ်ခုရှိဒီကနေ့စူဝေးခဲ့ကြပြီးစူတောင်းပွဲတွေလုပ်ခဲ့ပါတယ်။ပြင်းအား9.3ရှိတဲ့ငလျင်တန်းခံခဲ့ရတဲ့နီပေါ်နိုင်ငံမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေနှေးကွေးနေတာကြောင့်ပြည်သူတို့ဒေါသထွက်နေပြီးဒီကနေ့တချို့နေရာတွေမှာအနေအချင်းဆန္ဒပြလာတွေရှိပါတယ်။ကာထမန်ဒူးမြို့နယ်ပျက်စီးနေတဲ့ဒါရာဟာရာမျှော်စင်ရှိမှဝန်ကြီးချုပ်အိုလီကဝန်နေချင်းပန်းခွေချခဲ့ပါတယ်ငလျင်တန်ကြောင့်ဒီမျှော်စင်ဟာ2015ဧပြီလ25ရက်နေ့ကပြိုကျခဲ့တာဖြစ်ပြီးလူ132ဦးသေဆုံးခဲ့ရပါတယ်နိုင်ငံတော်နီပေါငလျင်ကြောင့်လူပေါင်း 8,856 ဦးသေဆုံးခဲ့တာဖြစ်ပါတယ
်ဆော်ဒီအာရေဗျနိုင်ငံမှာနေ့စဉ်သုံးရေမီဂက်စ်နဲ့ဆိုင်တဲ့ဝင်ဆောင်ကနှုတ်မြင့်တက်လာတဲ့အပေါ်လူမှုရဲ့တုံ့ပြန်တမ်းများလာတာကြောင့်ရေနဲ့လျှက်စစ်ဆိုင်ရာဝန်ကြီးကိုဆော်ဒီဗျန်ဆယ်မန်ကအလုပ်ဖြုတ်ပစ်လိုက်ပါတယ်ရှိမီနဲ့တခြားဝန်ဆောင်မှုတွေမှာအစိုးရထောက်ပံ့ဆေးတွေဖြတ်တောက်လိုက်ပြီး6လမကြာခင်မှာပဲစနေနေ့ကအခုလိုအလုပ်ဖြုတ်တဲ့ကိစ္စဖြစ်လာခဲ့တာပါအလုပ်ဖြုတ်ခံရတဲ့အဗ်ဒူလာအယ်ဟူစိန်ရဲ့နေရာမှာစိုက်ပျိုးရေးဝန်ကြီးအဗ်ဒဲရာမန်အယ်ဖာလီနဲ့အစားထိုးခံသွားမှာဖြစ်ပါတယ် ကဘာတဝမ်းရေနံစီချလာတာကြောင့်အသုံးစည်ကိုထိန်းချုပ်တဲ့အနေနဲ့ပြီးခဲ့တဲ့ဒီဇင်ဘာလကအစိုးရကအသုံးစည်တွေဖြတ်တောက်ခဲ့တာဖြစ်ပါတယ်
။နေအောင်ကြီးစွမ်းရင်သုံးလေးရင်ဟာသူ့ရဲ့ကဘာတလွားခီးစဉ်အတွင်းအစွန်သားအရဆုံးပြန်တမ်းမှုဖြစ်တဲ့ Pacific သမုဒ္ဒရာကို56နာရီကြာအောင်အောင်မြင်မြင်ဖြတ်တန်းပြန်တမ်းပြီးတဲ့နောက်အမေရိကန်ပြည်ထောင်စုပစ္စိဘိတ်ကန်ယူရန်ပြည်နယ်ဖြစ်တဲ့ကယ်လီဖိုးနီးယားမှာဘေးအန္တရာယ်ကင်းကင်းနဲ့ဆင်းသက်နိုင်ခဲ့ပါတယ်။ပစ္စိဘိတ်သမုဒ္ဒရာကိုဖြတ်သန်းတာမှာအရေးပေါ်ဆင်းသက်နိုင်တဲ့နေရာမရှိတာကြောင့်အန္တရာယ်ရှိတဲ့ပြန်သန်းမှုဖြစ်ပါတယ်။နေရောင်ကြီးစွမ်းရင်သုံး Solar Impulse 2ဟာစနေနေ့ညသကောင်းမတိုင်မီကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်ဗယ်လီက Moffett LFE ဖြစ်တဲ့ဒီလေးစိတ်မှာဆင်းသက်ခဲ့တာဖြစ်ပါတယ်။စနေနေ့အစောပိုင်းမှာတော့ကြီးရှုသူတွေရှူစားနိုင်ဖို့အတွက်ဆန်ဖရန်စစ္စကိုမြို့က Golden Gate တရားပေါ်မှာပြန်တမ်းပြခဲ့ပါတယ်။ဒါပေမဲ့လေတိုင်နှုန်းလျော့နေသွားတဲ့ညအချိန်မတိုင်ခင်အထိလေထဲမှာပြန်ဝဲနေခဲ့ပါတယ်။ Silicon Valley မှာခရီးတစ်ထောက်ဆင်းသက်ရတာဟာကမ္ဘာတစ်ပတ်ခရီးစဉ်ကိုဆက်ဖို့အတွက်အထောက်ပံ့ဖြစ်စေတယ်လို့လေယာဉ်မှူး Bertrand Pickett ကပြောပါတယ်။လေယာဉ်ဟာတနင်္ဂနွေ45ကီလိုမီတာနှုန်းနဲ့အတော်လေးနှီးကွေးတဲ့နှုန်းနဲ့ပြန်တမ်းနေပြီးနေအောင်ကြီးအားကောင်းတဲ့အခါမှာတော့အမြန်နှုန်းကိုနှစ်ဆမြင့်တင်ပြန်တမ်းပါတယ်။ Solar Impulse 2လေယာဉ်ဟာအမေရိကန်ပြည်ထောင်စုတဝန်းကိုဖြတ်ပြီးနယူးယောက်ပြည်နယ်ကိုပြန်တမ်းမှာဖြစ်ပါတယ်။ဒီကနေ့တဆင့် March 2015ခုနှစ်စတင်ပြန်တမ်းခဲ့တဲ့အာရဗ်ဆော်ဘွားများပြည်ထောင်စုမြို့တော်အာဘူဒါဘီကိုပြန်လည်မဆက်ရောက်ခင်မှာဥရောပဒါမှမဟုတ်အာမြောက်အာဖရိကကိုဦးတည်ပြီးပြန်တမ်းမှာဖြစ်ပါတယ်။
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုညံဝေးအောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညပိုင်းအတွက်အစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အခုရက်ပိုင်းအတွင်းမြန်မာနိုင်ငံတဝန်းအထူးသဖြင့်မြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာမိုးသီးထန်စွာရွာသွန်းတဲ့ချိန်မကြုံစဘူးမိုးသီးတွေကြွေကြပြီးတော့လေပြင်းတိုက်ခတ်တာတွေမိုးကြိုးပစ်တာတွေကြောင့်လူနဲ့တိရစ္ဆာန်သေဆုံးတဲ့အထိဖြစ်နေတဲ့အတွက်ပြည်သူလူထုအနေနဲ့မိုးလေဝသနောက်ဆုံးရသတင်းတွေကိုအဆက်မပြတ်နားထောင်ကြဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။တဘာဝဘေးဒဏ်ကြောင့်ပျက်စီးဆုံးရှုံးရတဲ့ပြည်သူတွေအတွက်လိုအပ်ချက်ကိုလည်းအရေးပေါ်ကူညီပေးဖို့သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးဆောင်ရွက်နေတယ်လို့ပြောပါတယ်။ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့တဘာဝဘေးရနေကြရောက်နေတဲ့အချိန်ပြည်သူလူထုစောင့်သိတဲ့ရှောင်သိတဲ့အချက်တွေအခုလိုသူကစဖြေပါတယ်
။ဥမာအဖြစ်ဘကိုးတိုင်းဆိုမိုးကြိုးအရင်ဖြစ်တဲ့ညာနဲ့ချီပြီးတော့တည်ကြတယ်။ကြောင်းမလို့ဝိုးကျွန်းနဲ့ပတ်သက်တဲ့အန္တရာယ်ကြီးကျွန်တော်တို့မြန်မာတန်ခါကြီးညာတယ်။နော်ဒါနဲ့မီဒီယာတွေကလည်းကျွန်တော်တို့ထွက်လာတာရှိတယ်။ဝင်ဝင်ဒီခေါင်တွေကိုဝိုးတဲ့လေရင်ကြောက်တဲ့ချိန်ကြောင့်လက်လက်ရှိတဲ့မိုးကြိုးချိန်တွေမှာတတိထားပြီးတော့သွားဖို့ဘယ်လိုနေထိုင်ဖို့ဆိုတာဒါကြီးကျွန်တော်တို့ပြောထားတာရှိတယ်။နောက်ကမိုဘိုင်းဖုန်းတွေအားအသုံးညာတယ်။ရွာရွာကျေးရွာတွေအထိမိုဘိုင်းဖုန်းတွေရှိတယ်။အဲမိုးကြိုးချိန်တဲ့အချိန်လက်ရှိတဲ့ချိန်မှာမိုဘိုင်းဖုန်းကိုသုံးရင်းနဲ့တည်ဆုံသွားတာရှိတယ်။ဒါမျိုးတွေမဖြစ်အောင်ကျွန်တော်တို့အဲ့ဒီချိန်တွေမှာတတိထားပြီးတော့ဒီပစ္စည်းတွေကိုသုံးဖို့ဒါတွေလည်းဒါလက်တော်ကျွန်တော်တို့ပညာပေးနေတဲ့ပိုင်းကြီးရှိတာပေါ့အခုမိုးသီးကြီးတယ်ပေါ့နော်မိုးသီးကြီးတယ်နေရာကွက်ပြော့မိုးကြီးတယ်အဲ့တော့မိုးသီးကြီးတဲ့ဓာတ်ကဘာလဲဆိုတော့တရိတ်ဆန်တွေလည်းမိုးသီးကြီးရင်သေးတယ်လူတွေအိမ်နေမှာလည်းသတိထားရမယ်ဒါကြောင့်မလို့မိုးသီးကြီးနိုင်တဲ့အခြေအနေရှိတယ်မိုးတွေလေးတွေပြင်းထန်လာပြီးမိုးသီးမိုးရွာလာပြီးဆိုရင်တရိတ်ဆန်တွေကိုအမိုးကာနဲ့လုံခြုံတဲ့နေရာမှာထားဖို့သို့မဟုတ်ရိုက်ရိုက်ပေါ့မိုးသီးကြီးပိုင်းတည်းမထီအောင်ထားဖို့လို့လူတွေနောက်တစ်ခါကျတော့ရေစက်နဲ့ညီတဲ့ချောင်းနဲ့မြောင်းနဲ့ညီတဲ့ညီတွေမှာလူတွေကဘာဖြစ်လဲဆိုတော့ခီးသွားရင်နဲ့နွားကြောင်ရင်နဲ့နောက်တရိတ်ဆန်တွေကြောင်ရင်နဲ့မိုးသက်လီပင်ကျလာလို့ရှိရင်ဒီနဲ့ဝေးတဲ့နေရာတွေကိုသွားဖို့ဒါတွေကျွန်တော်တို့သတိပေးထားရရှိတယ်။ဘာကြောင့်လဲဆိုတော့ဒီပြီးခဲ့တဲ့ကြာခင်ကမနေ့တနေ့ကပေါ့နော်။အဲ့ဒီမှာဒီမိုးသက်လီပြင်းရုတ်တရက်ကြာရောက်တယ်။ကြာပြီးတော့ရေမိုးတွင်းမိုးကြိုးရတယ်။လီပြင်းတိုက်တယ်။အဲ့ဒီမှာနွားကြောင်တဲ့ကလေးတွေစသဖြင့်ပေါ့နော်။အဲ့ဒီလိုင်းချောင်းနဲ့ညီတဲ့ကလေးတွေကမျိုးပါပြီးတော့တည်ဆုံးတာရှိရဲ။ဆိုတော့အဲ့ဒါမျိုးလေးတွေကိုကျွန်တော်တို့သတိပေးတဲ့အချက်တွေရှိပါတယ်။ဒါတွေတော့ကျွန်တော်တို့ဒီရက်တွင်မှာပြုလုပ်ထားပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါဆရာဟုတ်ကဲ့အဲ့တော့အခုလက်တော်ဒီမိုးလေဝသရဲ့အခြေအနေထူးခြားဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့ဆရာတို့ဒီပြည်သူကိုပေါ့နော်အချိန်နဲ့တပြေးညီသတင်းထုတ်ပြန်နိုင်အောင်ရောဘယ်လိုများစီစဉ်ထားပါလဲရှင
်ဟုတ်ဒါကကျွန်တော်တို့ကမှုဝင်နေကြတဲ့နေ့ပြန်လည်နေရခြားရေးဌာနအနေနဲ့ကတော့မိုးလေဝသနဲ့ဇလဗီရာဦးစီးဌာနရဲ့ထုတ်ပြန်ကြေညာချက်ကို confirm လုပ်တယ် confirm လုပ်တယ်ဆိုတာပြင်ပမိုးလေဝသပညာရှင်ဦးထွန်းလွင်ဒါကိုလည်းကျွန်တော်တို့အားကိုးတာရှိရဲ့တခါကျရင်အခြားပြင်ပပညာရှင်တွေကလည်းဒီလိုမီဒီယာတွေမှာသူတို့ရေးတာရှိရဲ့ဟိုသူကတာတခုခုတွေ့ပြီဆိုတာနဲ့ကျွန်တော်ကဒီသတင်းကို confirm ပြန်လုပ်တယ် confirm ပြန်လို့ဆိုတော့ကျွန်တော်မိုးလေဝသနဲ့ဇလဗီရာဦးစီးဌာနကိုပြောတယ်ပြန်ကြည့်ပေးပါဒါကိုလုပ်ပေးပါတကယ်ဘာဖြစ်နေတာလဲဆိုတော့သူတို့ကလည်းသေချာကြည့်ပြီးတော့ဖြစ်နိုင်တဲ့အခြေအနေတွေကျွန်တော်တို့ပြောတယ်ပြောရင်ကျွန်တော်ကပြည်သူကိုပြန်ပြီးတော့တုံ့ပြန်တဲ့စနစ်ကိုအခုကျွန်တော်ပြန်လုပ်နေတယ်ဒီရက်ပိုင်းမို့အထူးသဖြင့်နော်အဲ့ဒီဟာကိုကျွန်တော်လုပ်နေရရှိပါတယ်ကျူတင်ကာကွယ်တဲ့ဟာကိုကျွန်တော်တို့နောက်ကျလို့မဖြစ်ဘူးအလေးပေးဆောင်ရမယ်အဲ့ဒီအပိုင်းကိုကျွန်တော်တို့တွန်းနေတယ်
ဟုတ်ကဲ့ပါဆရာဟုတ်ကဲ့ဆရာအခုလက်ရှိဒီမိုးလေဝသဒဏ်ကြောင့်မို့လို့ပျက်စီးသွားတဲ့လူတွေအတွက်ဆရာတို့ဒီလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝင်ကြီးဌာနအနေနဲ့ဘာတွေများကူညီဆောင်ရွက်ပေးနေပါလဲဆရာလက်တလောအခြေအနေမှာ
ဟုတ်ကဲ့ဟုတ်ကဲ့လက်တလောအခြေအနေမှာကျွန်တော်တို့ကဒီလူမျိုးဖြစ်ပြီးဆိုရင်လည်းကျွန်တော်တို့ကချက်ချင်းကျွန်တော်တို့ rapid response team ဆိုကျွန်တော်တို့ဖွဲ့ထားတယ်ကျွန်တော်တို့တကယ်တမ်းဆိုလူမှုနဲ့ကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးအင်အားအလွန်နည်းတယ်ဝန်ထမ်းအင်အားနော်ဝင်ကြီးဌာနအပိုင်းဝန်ထမ်းအင်အားနည်းစည်းတယ်ဒါကြောင့်ကျွန်တော်တို့တိုးချက်မှာပါနည်းစည်းတဲ့ခါကျတော့ဒီနယ်နဲ့တိုင်းနေမှာလိုက်ဆောင်ရွက်နိုင်အောင်လို့ကျွန်တော်တို့ကဘာကြီးပြန်ချိတ်ဆက်ရလဲဆိုတော့လူမှုဖွဲ့စည်းရေးနဲ့ချိတ်ဆက်ရတယ်အခုကျွန်တော်တို့တကယ်အားကိုးတာတော့မိသက်ဖွဲ့ပေါ့နော်မိသက်တဲ့ဖွဲ့နဲ့ကျွန်တော်တို့ပေါင်းတယ်နောက်ပြီးတော့ youth volunteer ဆိုတဲ့လူငယ်တွေနဲ့စီယုံဆောင်ရွက်တယ်လူမှုဖွဲ့စည်းရေးဆောင်ရွက်တယ်တက်ဆိုင်ရာအုပ်ထုပ်ရေးဌာနပေါ့နော်ကြီးကျယ်တဲ့လူတွေပေါ့နော်ကျွန်တော်တို့ပြန်လဲပြီးတော့ပေါင်းဆက်ပြီးရခါကျတော့ဒါကိုတုံ့ပြန်ဖို့အတွက်ကျွန်တော်တို့အစဉ်အင်းဖြစ်အောင်အခုစူးစမ်းနေတယ်ပေါ့တချို့နေရာတွေမှာတော်တော်လေးကိုလှုပ်ရှားမှုတွေကမြန်ဆန်နေပြီပေါ့ဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့အများကြီးပဲတွတ်တွေရောအဲ့ဒီလူမှုကျုံဆောင်ပစ္စည်းတွေရောရှောက်သွားခဲ့တာအခုပဲကျွန်တော်တို့ပြန်ရောက်တာပေါ့နော
်
ဒါမျိုးကိုကျွန်တော်တို့တုံ့ပြန်တယ်ဒါပြည်သူဘန္နာပြည်သူပဆံမယ်လေသူတို့တော့ပြန်သုံးရတာပေါ့နော်ငကူလက်ရှိကျွန်တော်တို့ဘတ်ဂျက်နဲ့တတ်နိုင်သလောက်ကိုလောက်တာပေါ့ကျွန်တော်တို့ဝင်ကြတဲ့ဘတ်ဂျက်ကလည်းအလုံးလုံးနေတယ်ငကူကဒါလည်းဘတ်ဂျက်ကိုလည်းဖြည်းဖြည်းနဲ့ညှင့်တယ်တော့ဘို့လေတက်ဆန်ဒီအစိုးရဖွဲ့ရတယ်ကျွန်တော်တို့ကူညီမယ်ဆောင်ရွက်မယ်ဆိုတာကြီးကျွန်တော်တို့မှရှိနေပါတယ
်ဝင်ကြီးအနေနဲ့ပေါ့နော်ဒီအများပြည်သူလူထုကိုဒီလက်ရှိထူးခြားဖြစ်စဉ်မိုးလေဝသဒီသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးချင်းဗာမားသတင်းစကားပါခြင်းပါလေရှင
်ပြည်သူလူထုကိုသတင်းစကားပါခြင်းတာတော့ပြည်သူလူထုကတတိရှိဖို့လိုတာပေါ့နော်အတိနဲ့တတိပေါ့ခါကြလို့ရှင်အတိရောရှိတယ်တတိလွတ်သွားတတ်တယ်ပေါ့ဥမာပြင်ပြည့်စည်လက်တယ်ဆိုမိုးချိုးပြစ်နိုင်တယ်ဒါပေမဲ့အတိအတိရှိတာပဲဒါပေမဲ့တတိလွတ်ပြီးတော့လွင်ကြီးကောင်းနဲ့ကိုသွားတယ်ဥမာထောင်နဲ့သွားနေမိုးချိုးပြစ်မှာအဓိကအဲ့ဒါမျိုးတွေပေါ့အဲ့လိုအတိရှိတော့လဲတတိရှိဖို့ပေါ့နော်ပြည်သူလူထုကိုမှာခြင်းနဲ့အဲ့ဒီအတိတွေရှိဖို့ကိုလည်းထုတ်ပြန်နေတယ်အခုမီဒီယာတွေကထုတ်ပြန်နေတယ်နော်တကယ်ကိုကိုးစားယုံကြည်ရတဲ့ဒီကျွန်တော်တို့အသံွင့်ဌာနတွေသတင်းတွေကနေထုတ်ပြန်နေတာတွေကိုဂရုစိုက်ပြီးတော့နားထောင်ပါအဲ့တော့သတင်းလွှင့်တာတွေကိုသိချာနားထောင်ပါအဲ့ဒါနားထောင်ရင်အတိတွေအများကြီးရလာပါလိမ့်မယ်အတိရှိတဲ့အပြင်ကိုတတိလည်းထားပါတတိမလွတ်ပါစေနဲ့ပေါ့ကျွန်တော်ဒီလိုမှာခြင်းနဲ့နောက်တစ်ခုကဖြစ်ပြီးဆိုလို့ရှိရင်အချင်းညီညွတ်ညွတ်နဲ့ပူးပေါင်းပြီးတော့ဝန်ကြီးဌာနနဲ့ဆောင်ရွက်ဖို့လိုတယ်ကျွန်တော်တို့ရဲ့အုပ်ချုပ်ရေးအဖွဲ့တွေရောကျွန်တော်တို့ဝန်ကြီးဌာနတွေရောကျွန်တော်တို့ဆောင်ရွက်တာတွေပူးပေါင်းဆောင်ရွက်ဖို့လိုတယ်ပြည်သူအစိုးရအသည့်ဖြစ်တဲ့ကြောင့်ပြည်သူအတွက်ဆောင်ရွက်နေတာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဟိုလည်းပူးပေါင်းပါဝင်မှပြည်သူပါဝင်မှအောင်မြင်ပါလိမ့်အဲ့တော့ကျွန်တော်တို့ပြည်ဟာဒီမှာပြည်သူကလိုက်ပြီးတော့ပါဝင်ပြီးတော့ပူးပေါင်းလိုက်လို့ရှိရင်ကျွန်တော်ပို့ပြီးတော့အဆင်ပြေသွားမယ်ပြည်သူကလည်းသတင်းပေးတာအစားတာပူးပေါင်းပါဝင်တာပဲလေတခုထူးခြားဆိုကျွန်တော်တို့ချက်ချင်းကြောင်းကြမယ်ဒါကြောင့်ကျွန်တော်တို့ helpline တွေပဲကျွန်တော်တို့လုပ်ထားတယ်ဖုန်းနံပါတ်တွေပေးထားတယ်ရေချိုင်းနေအကြောင်းကြပါတခုချင်းလည်းအကြောင်းကြပါကျွန်တော်တို့မှမျိုးတွေဆောင်ရွက်တာရှိပါတယ်အဲ့တော့ပြည်သူကိုပြောချင်တာကတော့အတိလည်းရှိအောင်ဗတိလည်းရှိအောင်ဆောင်ရွက်ကြပါလို့ပြောချင်ပါတယ်
ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးပါရှင်မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းတင်ပြပေးပါမယ်ရွေးကောက်ပွဲရလဒ်အရာပေါ်ပေါက်လာတဲ့ရသအစိုးရလက်ထက်မြန်မာနိုင်ငံအတွင်းလက်တလောပေါ်လာတဲ့အပြောင်းလဲတွေထဲမှာအချင်းထောင်တွေရဲ့အခြေအနေတိုးတက်လာတာဖြစ်တယ်လို့မကြသေးခင်ကမုံရွာအချင်းထောင်ကလွတ်မြောက်လာတဲ့စာရေးဆရာဦးထင်လင်းဦးက VOA ကိုပြောပါတယ်ဘာသာရေးအရာဝေဖန်ပြောဆိုမှုနဲ့ဆွဲချက်တွေအချင်းချခံခဲ့ရတဲ့ဦးထင်လင်းဦးကဒီမိုကရေစီနိုင်ငံတစ်ခုအမှန်တကယ်ဖြစ်ဖို့ဆိုရင်လွတ်လပ်စွာတွေးခေါ်ပိုင်ခွင့်နဲ့ဝေဖန်ခွင့်ကိုမကန့်သတ်သင့်ဘူးလို့ပြောပါတယ်မြန်မာဒီမိုကရေစီရဲ့ဆွေးနွေးအစီအစဉ်မှာမအင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင
်ဖွဲ့စည်းပုံခြေခံဥပဒေပုံမှား204ပုံမှားခွဲကာကြီးအရာသမရဦးထင်ကျော်ရဲ့ပြစ်ဒဏ်လွန်ငင်းချမ်းသာခွင့်အမိန့်နဲ့လွတ်လာသူတွေထဲမှာလူသိများတဲ့နိုင်ငံရေးအကျဉ်းသားအချို့လည်းပါဝင်ပါတယ်လူအခွင့်အရေးနဲ့မြေယာပိုင်ဆိုင်ခွင့်အရေးလှုပ်ရှားနေသူလည်းဖြစ်တဲ့အပြင်ငြိမ်းချမ်းစွာဆန္ဒပြမှုတွေအတွက်6ကြိမ်တိုင်ဖမ်းဆီးခံခဲ့ရတဲ့နော်အောင်လှလူအခွင့်အရေးကာကွယ်ရေးလှုပ်ရှားနေသူကိုနေမျိုးစင်လူမှုအဖွဲ့အစည်းအရေးတိုက်ပွဲဝင်နေသူကိုထင်ကျော်2014ခုနှစ်ကကာကွယ်ရေးပစ္စည်းဆက်ယုံကိုလျှို့ဝှက်ဓာတုလက်နက်ဆက်ယုံဆိုပြီးသတင်းဖော်ပြမှုနဲ့နှစ်ရှည်ထောင်ဒဏ်ချမှတ်ခံထားရတဲ့ Unity Journal ကအယ်ဒီတာချုပ်အပါအဝင်သတင်းသမား5ဦးအထက်ကျုပ်စက်ရုံအလုပ်သမားတွေရဲ့ဆန္ဒပြပွဲတွေကိုထောက်ခံကူညီခဲ့တဲ့အတွက်ထိမ့်သိမ်းခံခဲ့ရတဲ့အလုပ်သမားအရေးလှုပ်ရှားသူ၄ဦးနောက်မဘာသာဖုံးကြီးတွေကိုဝေဖန်ခဲ့တဲ့အတွက်ထောင်ဒဏ်2နှစ်ချမှတ်ခံခဲ့ရတဲ့စာရေးဆရာထင်လင်းဦးတို့ဖြစ်ပါတယ်အခုလိုသမရလူငယ်ချမ်းသာခွင့်နဲ့လွတ်မြောက်လာတာနဲ့ပတ်သက်ပြီးဧပြီလ18ရက်နေ့ကမုံရထောင်ကနေလွတ်လာတဲ့စာရေးဆရာထင်လင်းဦးကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစာပြီးဖြေဆိုပါတယ်
ညာ7နာရီဝယ်စလောက်တရလာတရင်ပြီ။ကြားတဲ့ကျွန်တော်တို့ဖက်ဝင်လာပါပြီတဲ့။လာနှုတ်ဆက်တာကြားတဲ့ Happy New Year ပါခင်ဗျာတဲ့။အဲ့ဒီမှာထောင်ပိုင်ကြီးပေါ့ထောင်ပိုင်ကြီးဆိုတာကငွေထောင်ကသူကကာကြီးထောင်အဆက်ဖြစ်သွားတဲ့အခါကျတော့အဲထောင်ပိုင်ကသူကဘုံမှုပေါ့ဘုံမှုအဆက်လာတယ်။ကြာပစ္စည်းတွေတင်ထားလို့ရပါပြီတဲ့။ တဲ့မင်္ဂလာမှာမနေ့9နှစ်နာရီနိုင်ငံတော်သမ္မတကြီးဦးထင်ကျော်ရဲ့မိန်ငေါ်ပြောအပီးမှာကြောက်ကိုကျွန်တော်တို့ထုတ်ပြရပါတော့မယ်တဲ့မနေ့9နှစ်နာရီတော့9နှစ်ခွဲလောက်မှာဒီလိုလာပြီးတော့ခေါ်ပါတယ်ခေါ်တဲ့အခါကျတော့အဲ့ဒီအချိန်မှာအကူလည်းတိုက်ထဲမှာမုံရွာထောင်ရဲ့တိုက်ထဲမှာစာအုပ်တွေကအိတ်သုံးလုံးရှိတယ်မြင်ပါရင်ပြောမယ်ဆိုရင်အဲ့ဒီအိတ်သုံးလုံးတို့ထမ်းထုတ်တာပေါ့အဲ့ပြီးတော့ကြားတဲ့ကြားရဲ့မိတ်ဆွေတွေမုံရွာမျိုးကမိတ်ဆွေတွေရောက်ပါပြီကျားသမီးစီလည်းဖုန်းဆက်ပေးပြီးသွားပြီအကုန်လုံးကသူတို့အားလုံးလုပ်ပြီးသွားပြီလို့ပြောတယ်ပုံမှန်လောက်တော့လေအဲ့တိုင်မဟုတ်ပါဘူးအဲ့တော့မိုးရွာထောင်အပြင်မှာမိတ်ဆွေတွေရောက်နေပါပြီဆိုတော့အဲဟုတ်ပြီတာကထွက်ကြတာပေါ့အဲ့ဒီအချိန်မှာထောင်မှုလုပ်တဲ့ပုဂ္ဂိုလ်နာမည်တော်မသိပါဘူးဆိုတော့သူကအသိရောက်လာတာဖြစ်တဲ့အတွက်နာမည်တော်ကိုမသိဘူးသတ်ဖတ်ပြပါတယ်နိုင်ငံတော်သမ္မတကြီးရဲ့မိန်ကောမှာအဲ့နိုင်ငံတော်သမ္မတကြီးရဲ့မိန်ကောဖတ်ပြတယ်ပြီးတော့နိုင်ငံတော်ရဲ့ပြန်တက်ဆက်ပြပါတယ်ဥထင်လင်းဦးကိုဒီလိုဒီလိုဒီနေ့ဒီရက်မှာဒါကိုထွက်လိုက်ပါပြီလို့ဆက်ပြပါတယ်အဲ့ဒီဟာတွေဖတ်ပြပြီးတော့ထွက်တဲ့ဝရမ်းပေါ့နော်ထုတ်ပြီးတယ်အပြီးတော့ကျွန်တော်အမတ်တရဓာတ်ပုံရေးပြရစီအဆက်ကိုလည်းသိနေရဖို့ပါလို့ပြောပြီးဓာတ်ပုံရိုက်တယ်အဲ့ဒါလေးပါပဲအရင်တော့ကတော့ကောင်းနေမှာကောင်းနေမှာပေါ့မြင်ပါတယ်နော်အခုတော့သူတို့ပြောင်းလဲခြင်းနေပြီလို့မသိသေးခြင်းနဲ့ပေါ့နော်
အဲ့တော့မုံရထောင်ထဲမှာဘလို့အပြောင်းလဲတွေဖြစ်တာကိုမြင်ခဲ့တာလဲရှင်
။ဟိုးအခြေပိုင်းကာလတွေမှာဟိုပဲဟင်းဆိုတာကဟိုအေးကျဲကြောက်တောက်ဖြစ်တဲ့အခါဖြစ်တယ်မြင်မှာထောင်ထဲမှာနော်။ဟိုအမဲသားကျွေးရမယ့်နေမှာအမဲသားဆိုတာမမြင်ရဘူးမြင်မှာအဲ့ဒါမျိုးတွေရှိခဲ့ဘူးရှိခဲ့တယ်။ဘသူ့ဥမာသာစီနာရီလို့မပြောပါဘူး။ဒါပေမဲ့အဲ့ဒီရေကောက်ဝဲကနှုံးဝဲမှာရှိရနေပြီးသွားတော့နော်လုံးဝရှိရနေပြီးတော့တောက်ပိုင်းမှာပဲဟင်းနေပြစ်လာတယ်မြန်မာပြီးတော့ဟင်းဆိုရင်လဲဟိုးအရင်တော့ကတာလာဘောလို့ထောက်ထဲမှာခေါ်ကြတယ်သူတို့ကသူတို့ပြောတဲ့တာလာဘောဆိုတာဆင်းလို့ရက်တွေအကုန်ပြုတ်ထဲလိုက်ကြဒါဆိုတာလာဘောပဲတခါတလေကြလို့ရှိရင်ဟိုကစွန်းရက်တွေပြုတ်လိုက်ရင်လဲတာလာဘောပဲနော်တခါတလေမှာဟိုဂေါ်ဖီတုတ်တွေပြုတ်လိုက်ရင်လဲတာလာဘောသူတို့ကအဲ့လိုပြောတာအဲ့ဒီတာလာဘောဆိုတာအပြီးအရွယ်ပြုတ်ကြီးတော့ပေါ့အခုကျတော့အဲ့လိုမဟုတ်ဘူးဘာပြောင်းလဲလာလဲဆိုတော့ဒီဆုံးဒီဆိုတဲ့ပုံစံကိုအခုကပြည်ကြီးရင်မြင်လာတယ်ခရမ်းပြီးပါတယ်ဘူးပြီးပါတယ်အားတခြားအပေးထောင်ရှိပြီးပါတယ်သက်သက်ဖြင့်ပြည့်ပြည့်လေးလေးကိုမြင်လာတယ်အဲ့ဒါဟာမေတော်ဆန်းစုကြည်ရဲ့အောင်ပွဲနဲ့သမဏကြီးဥထင်းကျော်တက်ပြီးရဲ့နောက်ပိုင်းမှာအဲ့ဒါမြင်လာတယ်အဲ့ဒီဆိုင်တော့ထောက်တဲမှာမေးပါတယ်အောင်မိုင်တို့ထောင်မှုတို့အကုန်မေးတယ်မေးတဲ့အခါပြောပြတယ်အရင်တော့ကဘတ်ဂျက်ကကျွန်တော်ဘလို့မှအကျဉ်းသားတွေကိုအဲ့လိုကြည့်လို့မရဘူး။အခုကြားတယ်ဘတ်ဂျက်ကကြတော့ကျွန်တော်တို့အဲ့လိုကြည့်လို့ရပါပြီလို့သူတို့အဲ့လိုပြောကြတယ်။ဘသူ့ဟိုမှာတာစီနာခြင်းမရှိဘူး။ဆရာတကပြောကြတာ
။ဆရာကိုဒီ NLD ကထုတ်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့လည်းမေးချင်ပါတယ်။မဘာတော့ကိုဝေဖန်တဲ့အစာပေးဟောပြောပွဲနဲ့ပတ်သက်ပြီးတော့ဆရာဖန်ဆီးခံရတဲ့အချိန်မှာ NLD ဘက်ကလည်းပါတီစီမင်းစည်းကမ်းတွေကိုချိုးဖောက်တယ်ဆိုပြီးတော့ဟိုဆရာကိုအဖွဲ့ဝင်ဖြစ်ကနေထုတ်လိုက်တဲ့အပေါ်မှာပေါ့နော်။အဲ့တော့ကဆရာဘလို့ခန်းစားရလဲအဒီပေါ်မှာဘလို့မြင်လဲရှင်
။ပါမိုင်တယောက်ကိုငယ်လေးဒုံးနဲ့ရိုက်လိုက်တယ်လို့ပဲခန်းစားရတာ။ငယ်ငယ်ဆိုးတဲ့ပါမိုင်ကိုဒုံးနဲ့ရိုက်လိုက်တယ်လို့ပေါ့။အဲ့လိုပဲခန်းစားရတာ။ဘာလို့လဲဆိုတော့အဲ့ဒီအချိန်ကာလမှာမြန်မာနိုင်ငံတစ်ဝှမ်းလုံးလှည့်ပြီးတော့စာပေဟောပြောနေရ။ချင်းချင်းပြောမယ်ဆိုရင်တော့စာပေဟောပြောတယ်ဆိုတာနိုင်ငံရေးဟောပြောတာ။အဲ့ဒီလိုအချိန်ကာလမျိုးမှာဂန်ကိုကံကောမျိုးနဲ့အပိုင်းမှာဆိုရင်ကျောဆိုတဲ့ဒေသပဲနောက်တခါရင်းမပင်ပေါ့နောက်တခါဆလင်းကြီးပေါ့အဲ့လိုဒေသတွေမှာဘာတွေ့ရလဲဆိုတော့ဒေါအောင်ဆန်းစုကြည်အစိုးရတက်လာရင်ပဲဟိုဘောဆလင်းအစိုးရတိုင်းပြည်ကိုသိမ်းတော့မဲ့ပုံစံမျိုးပေါ့ဆိုင်ဝဲဆရာနဲ့ဝေးတာ哦အဲ့လိုဆိုင်ဝဲဆရာနဲ့ဝေးတဲ့အခါကျတော့မခံနိုင်ဘူးပေါ့ဟုတ်မှမဟုတ်တာ哦အဲ့လိုမဟုတ်တာမျိုးကိုပြောတဲ့အခါကျတော့မခံနိုင်ဘူးပေါ့အဲ့လိုပုံစံမျိုးတွေမှာဒေါ်ဆန်းစုကြည်ရဲ့သားတွေမွတ်စလင်ခံယူသွားပြီးတော့ဒေါ်ဆန်းစုကြည်ရဲ့သားတွေကအစ္စလာမ်နိုင်ငံသားခံယူသွားပြီးတော့ဆိုပြီးတော့ကြော်ညာပြီးတော့သတင်းစာကောင်တွေမှာဖြန့်ဝေတဲ့အခါနော်ဘယ်တော့မှမခံနိုင်ဘူးဟုတ်ပါမဟုတ်တာဒါမျိုးတော့မလုံးနဲ့ဆိုတဲ့စိတ်မျိုးကအခုအချိန်တော့ဖြစ်လာအဲ့လိုဖြစ်လာတဲ့အခါကျတော့ဒါကတက်တက်မဲ့တိုက်ခိုက်တာပဲလူမျိုးရေးတိုက်ဆိုင်တာပဲ။ဘာသာရေးတိုက်ဆိုင်တာပဲ။တိုင်းပြည်ကိုဥဆောင်တဲ့ပုဂ္ဂိုလ်တယောက်ကိုဟောတိတိကျကျပြောရမယ်ဆိုရင်တိုင်းပြည်ကပြော်နေပြီးတော့ ဥဆောင်စေခြင်းနဲ့ပုဂ္ဂိုလ်တရားကိုတတ်တဲ့မဲ့တိုက်ခိုက်တာဘဲဆိုပြီးတော့အဲ့လိုစိတ်ချင်းမှမခံမရနိုင်ကြတယ်အဲ့လိုဖြစ်တဲ့အတွကြောင့်မလို့ဟိုကပြောတယ်။အိုးဗုဒ္ဓဘာသာနော်ယဟန်တော်တွေဘုန်းကြီးတွေအနေနဲ့ဒီလိုမျိုးတွေမပြောတင်ဘူးဒီလိုမျိုးတွေမလုပ်တင်ဘူး။ဒါတွေကဗုဒ္ဓဘာသာယဟန်တွေလည်းလည်းမဆိုင်ဘူးဆိုတာမျိုးကိုသူကပြောတာ။အဲ့ဒါကဒေါ်အောင်ဆန်းစုကြည်ကလည်းသင်္ကေဥဒင်ဒီလိုပြောလိုက်ဆိုပြီးလှမ်းညွှန်ကြလို့မဟုတ်ဘူး။အဲ့ဒီပါဠိကကလေးဥဒါမျိုးကိုဒီလိုပြောလိုက်ဆိုပြီးလှမ်းညွှန်ကြလို့မဟုတ်ဘူးထိုင်ဖို့မထိုင်နဲ့အဲ့ဒီအချိန်မှာကလေးဥအသိကလေးဥရဲ့စိတ်အတူနဲ့ပဲပြောတာဒါပဲ
အရင်သမရဦးသိန်းစိန်အစိုးရလက်ထက်မှာဟိုမြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝေဖန်ထောက်ပြတာတွေရှိခဲ့ပါတယ်အဲ့တော့အခုအစိုးရသက်လက်ထက်မှာသာသနာရေးနဲ့ပတ်သက်လို့ပေါ့နော်ဟိုပြုပြင်ပြောင်းလဲတာပဲဖြစ်ဖြစ်ဒီသာသနာရေးကိစ္စနဲ့ပတ်သက်ပြီးတော့ဆရာဘက်ကဘယ်လိုညွှန်လင့်ထားတာရှိလဲရှင
်ကဘာသူတဘာသားတွေလက်ခံနေတဲ့စိတ်ချရှိတယ်ဒီမိုကရေစီလွတ်လပ်စွာတည်ခေါ်ပိုင်ခွင့်လွတ်လပ်စွာစဉ်းစားပိုင်ခွင့်လွတ်လပ်စွာပြောဆိုပိုင်ခွင့်အဲ့ဒီဒီမိုကရေစီကိုလိုချင်မှရသားနဲ့ဘာလို့စီရင်နေစီကံနေဘောင်တွေထဲမှာပိတ်မိနေရတာလဲငါရဲ့သားကငါ့ကိုအဖေဘာလို့နိုင်ငံရေးလုံးနေပါသလဲလို့လွတ်လပ်စွာသူ့မှာမေးပိုင်ခွင့်ရှိပါတယ်လွတ်လပ်စွာသူ့မှာဝေဖန်ပိုင်ခွင့်ရှိပါတယ်အဲ့ဒါငါသားအနေနဲ့ကိုဝေဖန်ခွင့်ပိုင်ခွင့်ရှိတာပါအားကြောင့်လေသူဟာငါကမွေးထတဲ့သားတယောက်ဖြစ်ပေမဲ့သူဟာလူတယောက်ဖြစ်ပါတယ်သူ့မှာလွတ်လပ်စွာဝေဖန်ပိုင်ခွင့်ရှိပါတယ်ဒီမိုကရေစီကိုလိုချင်တယ်ဆိုတာအဲ့လိုလွတ်လပ်စွာဝေဖန်ပိုင်ခွင့်စနစ်ရှိသောအတွေ့အကြုံရှိသောဝေဖန်ပိုင်ခွင့်တွေကိုအခုတော့ဖြစ်စီခြင်းပါအဲ့လိုမဟုတ်ဘဲနဲ့ဘာသာရေးဆိုတဲ့ပိတ်ထားတဲ့ဘောင်တွေထဲမှာကိုယ်ရှိကအစင်အဆက်ဖြစ်ခဲ့တယ်ပြောခဲ့တယ်ရှေးလူကြီးတူမကြီးထားခဲ့တယ်ဆိုတဲ့ဘောင်တွေထဲမှာသားစဉ်မျိုးဆက်တွေကိုဘောင်တွေနဲ့ချုပ်ကင်ထားတာတွေလုံးဝမဖြစ်စီခြင်းပ
ါဟုတ်ကဲ့အဲ့တော့ဒီမြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းလဲတွေဖြစ်လာအောင်ဆောင်ရွက်ပြီးမယ်လို့ဂတိပေးပြောဆိုထားတဲ့ NLD အစိုးရတဲ့အပေါ်မှာရောဇာထင်းလင်းဦးရဲ့ယုံကြည်မှုအတိုင်းဒါရောဘယ်လောက်ထိရှိပါလဲရှင
်အစိုးရအဖွဲ့တက်လာတဲ့အချိန်မှာမြိတ်ကြီးကြားလာအောင်ဝင်ပါတယ်လို့အဲ့လိုပဲပြောအောင်နောက်တစ်ခါအမေစုကအတိတ်ရဲ့အပိတ်အလောင်တွေထဲမှာသူမနေဘူးတဲ့နောက်ကြောင်းကိုပြင်ပြန်ငဲ့ပြီးတော့ရှေ့ခရီးအဖက်မှာခံဘူးတဲ့အကူတို့ကနောက်ပြန်ကြည့်ပြီးတော့ရှေ့ခရီးနှောင့်နှေးကျင်တဲ့လူတွေမဟုတ်ဘူးသူနိုင်ငံကဆင်းရဲတဲ့လို့ဆင်းရဲနေရတဲ့နိုင်ငံတခုမဟုတ်ဘူး။သူများနိုင်ငံလို့ယာစီဥဒုမမှန်လို့တဘာဝတရားဇာတာမရှိလို့ဟုတ်လား။နော်။ပထဝီအချက်အချာမကြလို့ဆင်းရဲနေရတဲ့နိုင်ငံတခုမဟုတ်ဘူး။အင်မတန်မှပထဝီဝင်အရာအချက်အချာကြတဲ့နိုင်ငံယာစီဥဒုအင်မတန်ကောင်းတဲ့နိုင်ငံအင်မတန်သင်ယူလွယ်တက်လွယ်တဲ့လူမျိုးတွေရှိတဲ့နိုင်ငံဒီနိုင်ငံမျိုးကိုသင်ရဲ့ဒီအောက်တန်းနောက်တန်းပြနေရတယ်ဆိုတာဟာဒီနိုင်ငံကိုအုပ်ချုပ်တဲ့လူတွေစနစ်တွေမူတွေမကောင်းလို့ဖြစ်ရတဲ့ကိစ္စဒါမျိုးကိုဒီဒေါ်အောင်ဆန်းစုကြည်ဆိုတဲ့ငါတို့အမေဖြစ်ဆောင်လမ်းပြနိုင်လိမ့်မယ်တပြေဝါယုံကြည
်မုံရအချင်းထောင်ကလွတ်မြောက်လာတဲ့စာရေးဆရာထင်းလင်းဦးနဲ့ဆက်သွယ်မေးမြန်းခဲ့တာပါ NLD အစိုးရအနေနဲ့တနိုင်ငံလုံးမှာရှိတဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးတရားဆွဲဆိုခံထားရတဲ့အမှုတွေကိုရုတ်သိမ်းဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ညွှန်ကြားချက်နဲ့အတူပြည်ထောင်စုဝန်ကြီးဌာနကစတင်စီစစ်နေတယ်လို့လည်းတမနာယုံကပြီးခဲ့တဲ့သတင်းပတ်တွင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင
်။မယင်ဂျင်းနိုင်စီစဉ်တင်ဆက်တဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ VOA American အတန်ကနေ2016ခုနှစ်ဧပြီလ24ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့ဇက်တိုက်တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာတွေကိုနားဆင်ရပါမယ်။အရင်ဦးဆုံးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါရှင်။ဒေါအောင်ဆန်းစုကြည်ငြိမ်းချမ်းရေးကိုဘယ်လိုဆောင်ကျဉ်းပေးနိုင်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
ဒီကြတဲ့ရက်ပိုင်းကနိုင်ငံတော်ရဲ့တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာတိုင်းပြည်ကိုနှစ်သိက္ခူမိခွန်းပြောခဲ့ပါတယ်။နိုင်ငံကောင်ဆောင်တယောက်ရဲ့နိုင်ငံတော်အခြေပြမိခွန်းနေလို့အကြောင်းအရာစုံလင်ပါတယ်။ဒီထဲမှာပြည်တွင်းညဉ့်ညံရေးတိဆောက်ရေးဆိုင်ရာကိစ္စလည်းပါပါတယ်။အားလုံးသိကြပြီဖြစ်တဲ့အတိုင်းသမ္မတဦးသိန်းစိန်အစိုးရဟာတနိုင်ငံလုံးပြစ်ခတ်ရက်စဲရေးပြည်တွင်းညဉ့်ညံရေးတိဆောက်ရေးအတွက်ကြိုးစားအကောင်အထည်ဖော်ခဲ့ပေမဲ့ခီလန်းဆုံးထိမရောက်ခဲ့ပါဘူး။ဒါ့အပြင်လက်ရှိချိန်နေရခိုင်ပြည်နယ်ထဲမှာတမတော်နဲ့ရခိုင်အေအေတပ်ဖွဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်။အလားတူကချင်ပြည်နယ်မှာလည်း KIA တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေပြီးရှမ်းပြည်နယ်မှာလည်း SSPB SSA ရှမ်းပြည်မြောက်ပိုင်းတမတော်နဲ့အခြေအနေတွေတင်းမာနေပါတယ်။ဒီအခြေအနေမှာဒေါန်ဆန်းစုကြည်အနေနဲ့ပြည်တွင်းညဉ့်ညံ့ရေးကိုဘယ်လိုအကောင်အထည်ဖော်မှာလဲ။ဘယ်လိုအခက်အခဲတွေကြုံတွေ့နိုင်ပါသလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ပြည်တွင်းညဉ့်ညံ့ရေးတိဆောက်ရေးနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ကအခုလိုပြောခဲ့ပါတယ်။ငင်းကြင်းရေးအကြောင်းပြောနေတဲ့တစ်ချိန်တည်းမှာကျမပြောချင်တာဟာကျမတို့ဟာအရင်အစိုးရရဲ့လုပ်ရက်တွေအားလုံးကိုပြစ်ပယ်တဲ့စိတ်ဓာတ်မရှိပါဘူးအကောင့်တွေလုတ်ခဲ့တာကိုကျမတို့အတိအမှတ်ပြပါရစေဒီဟာတွေပေါ်မှာဆက်ပြီးတော့စောင့်တည်သွားပါမယ်ဒါကြောင့်မလို့ပြည်ရင်းငင်းကြင်းရေးနဲ့ပတ်သက်လို့အပြစ်ခက်ရစဲရေးစတင်ပြီးတော့လုတ်ခဲ့တဲ့အတွက်ကျမတို့ဒါကိုအများကြီးတန်ဖိုးထားပါတယ်ဒီအပြစ်ခက်ရစဲရေးပြီးမြောက်အောင်လို့အလုံးပါဝင်တဲ့အဖွဲ့အစည်းများပါဝင်အောင်လို့ကျမတို့ဆက်ပြီးတော့ကြိုးစားပါမယ်။ငင်းငယ်ရင်ညီလာခံများကနေတဆင့်ကျမတို့နိုင်ငံသူနိုင်ငံသားများအားလုံးလိုလားတောင်းတနေတဲ့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုတစ်ခုထူထောင်ဖို့အတွက်ကျမတို့ဆက်ပြီးတော့လှုပ်သွားမှာဖြစ်ပါတယ်။ငင်းငယ်ရင်နဲ့ပတ်သက်ပြီးဒီတစ်ချိန်ဒေါန်ဆန်းစုကြည်ပြောဆိုသွားခဲ့တာတွေဟာထူကြပါတယ်။ပွပွင်လင်းလင်းပြောရရင်အရင်တုန်းကတော့သမ္မတဦးသိန်းစိန်အစိုးရအဖွဲ့ကအကောင့်ထဲပေါ်ခဲ့တဲ့ငင်းချင်းလုပ်ငန်းစဉ်တွေကိုအတိအလင်းထောက်ခံပြောဆိုတာမျိုးမရှိခဲ့သလိုတိတ်ပြီးစိတ်ဝင်စားပုံတော့မပြပါဘူးဝင်ကြီးဦးအောင်မင်းဦးဆောင်တဲ့ MPC ကနေတလတခါလှုပ်တဲ့ငင်းချင်းလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုတဲ့ပွဲတွေတက်ဖို့တောင်းလူလှုပ်ခဲ့တာမျိုးမရှိပါဘူးနောက်ပိုင်းလူပြောသူပြောများလာတဲ့အခါကျမှတခါတည်းရန်ဦးညံဝင်းတခါတည်းရန်ဦးထွန်းထွန်းဟိန်တို့ကိုတက်ရောက်စီတာမျိုးလုပ်ခဲ့ပါတယ်။အလားတူတတိုင်းပြည်လုံးဆိုင်ရာအပြစ်ရက်စာချုပ်လက်မှတ်ထိုးပြီးနောက်စာချုပ်ပါအချက်တွေကိုအကောင့်ထဲဖော်တဲ့စီမှာလဲတိတ်ပြီးတက်တွက်ကြွကြွပါဝင်တာမတွေ့ရသလိုသမ္မတဦးသိန်းစိန်ရဲ့အစိုးရတက်တန်းနောက်ဆုံးကာလမှာကျင်းပတဲ့ငင်းချင်းညီလာခံကိုတောင်စတိသဘောလောက်သာကိုယ်စားလှယ်တချို့ဆေလွတ်တာမျိုးပဲရှိခဲ့တာပါ
။တကယ်တော့သမ္မတဦးသိန်းစိန်အစိုးရအဖွဲ့ဟာသူတို့တက်တန်းမှာလက်နက်ကင်တိုင်းသားတွေနဲ့တိုင်းပြည်လုံးအပြစ်ခတ်ရက်စဲနိုင်အောင်ချင်းကန်ဒီမျိုးစုံနဲ့စူးစမ်းခဲ့တာတွေ့နိုင်ပါတယ်။ရှေ့ဘေအာနာရှင်အစိုးရတွေကမှမလုတ်ကင်ခဲ့တဲ့ချင်းကန်ဒီမျိုးတွေနဲ့ပါ။လက်နက်ကင်တိုင်းသားတွေအနေနဲ့သူတို့ချင်းစုဖွဲ့စည်းဝေးကျင်တယ်ဆိုရင်လဲအကူအညီပေးခဲ့ပါတယ်။မြို့ပေါ်ကတိုင်းသားတွေနဲ့တွေ့ဆုံလို့တယ်ဆိုရင်လဲတွေ့ဆုံခွင့်ပေးခဲ့တာပါပဲ။စုဖွဲ့ပြီးမှဆွေးနွေးလို့တယ်ဆိုတော့လဲအစုဖွဲ့ဖြစ်လာအောင်အကူအညီပေးခဲ့ပါတယ်။ဒါပေမဲ့ကံမကောင်းအကြောင်းမလှလို့သာတိုင်းပြည်လုံးအတွင်ဆောင်တဲ့အပြစ်ခတ်ရစေးရေမဖြစ်လိုက်သလိုငင်းကြင်းရေးလုပ်ငန်းစဉ်တွေလည်းတန့်သွားခဲ့ရတာဖြစ်ပါတယ်။ငကိုတုံးကတော့ NLD ဟာအစိုးရဖွဲ့ပြီးရင်ငင်းကြင်းရေးလုပ်ငန်းစဉ်တွေကိုဒေါ်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်မယ်ဆိုတာလောက်ပြောပြီးအခြားဘာမှမမေ့ရလုပ်ငန်းစဉ်လမ်းစဉ်ချပြတာမတွေ့ရပါဘူး။အခုသမရဦးသိန်းစင်လက်ထက်လုပ်ခဲ့တာတွေကိုအတိအမှတ်ပြုတယ်။တိုင်းပြည်လုံးအပြစ်ရစာချုပ်မှာလက်မှတ်မထိုးရသေးတဲ့သူတွေပါဝင်လက်မှတ်ထိုးလာအောင်လုပ်မယ်။နောက်တော့သမရဦးသိန်းစင်လက်ထက်ကစထားခဲ့တဲ့ငင်းကြေးညီလာခံတွေဆက်လုတ်သွားပြီးအဲ့ဒီကမှတစ်ဆက်ဖက်ဒရယ်ပြည်ထောင်စုတည်ထောင်နိုင်အောင်စ조사သွားမယ်ဆိုပြီးပြောဆိုခဲ့တာဖြစ်ပါတယ်
။အရင်သမရဦးသိန်းစိန်အစိုးရလက်ထက်တုန်းကငင်းကြေးလုပ်ငန်းစဉ်တွေကိုအကောင့်ထဲပေါ်ရမှာတိကျတဲ့လုပ်ငန်းလမ်းစဉ်ကိုချမှတ်အကောင့်ထဲပေါ်ခဲ့တာတွေ့နိုင်ပါတယ်။ပ ထမအဆင့်ဒတိုင်းပြည်လုံးဆိုင်ရာအပြည့်ရဲ့စာချုပ်တစ်ခုရအောင်ကြိုးစားမယ်။အားလုံးလက်မှတ်ထိုးပြီးရင်အပြည့်ရဲ့ခိုင်မြဲအောင်လုပ်မယ်။ဒုတိယအဆင့်အပြည့်ရဲ့စာချုပ်မှာပါတဲ့အချက်တွေကိုစက်ပြီးအကောင့်ထဲဖော်မယ်။ငြိမ်းချမ်းရေးညီလာခံတွေကျင်းပမယ်။ငြိမ်းချမ်းရေးညီလာခံကနေသဘောတူချမှတ်လိုက်တာတွေကိုလွှတ်တော်ကတင်ပြပြီးအတည်ပြုမယ်။တတိယအချက်အတည်ပြုချက်နဲ့အညီဖွဲ့စည်းပုံကိုပြင်ဆင်ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်သွားမယ်ဆိုတဲ့လုပ်ငန်းလှမ်းစဉ်ဖြစ်ပါတယ်။လုပ်ငန်းလှမ်းစဉ်ဆိုပေမဲ့တဆင့်ချင်းမှာလုံရကန်ရတာလွယ်ကူတာမျိုးတော့မဟုတ်ပါဘူး။ဆဆချင်းမှာတင်လက်နက်ကင်ဖွဲ့စည်းပေါင်းများစွာနဲ့အကြိမ်ပေါင်းရာချီအောင်တွေ့ဆုံတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတည်ဆောက်ရတာမျိုးဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်အခုဆိုအဲ့ဒီတာဝန်ဒေါန်ဆန်းစုကြည်နဲ့ NLD ပခုံးပေါ်ကိုရောက်လာပါပြီ။တိုင်းသားပြည်သူအားလုံးကမျှော်လင့်နေကြသလိုတက်မတော်နဲ့လက်နက်ကင်တိုင်းသားတွေဘက်ကလည်းစောင့်ကြည့်နေကြပါတယ်
။ဒီအတွက်ဒေါန်ဆန်းစုကြည်နဲ့ NLD ဟာတတိုင်းပြည်လုံးဆိုင်ရာအပြစ်ခတ်ရက်စဲရေးအပြစ်ခတ်ရက်စဲထားတဲ့အခြေအနေအောက်မှာအပြစ်ရက်ခံမအောင်လုပ်ရေးတိုင်းသားဒေသဖွံ့ဖြိုးတိုးတက်လာအောင်လုပ်ရေးဒုက္ခသည်တွေနေရပြန်လာရေးပြန်လည်ထူထောင်ရေးမိုင်းရှင်းလေးရေးနိုင်ငံရေးဆွေးနွေးပွဲတွေကျင်းပရေးဆွေးနွေးပွဲရလဒ်တွေကိုဖွဲ့စည်းပုံမှာပြုပြင်နိုင်ရေးစတဲ့အချက်တွေပါဝင်တဲ့တိကျတဲ့လုပ်ငန်းလမ်းစဉ်တွေချမှတ်ထုတ်ပြန်အကောင့်တွေဖော်ဖို့လိုအပ်နေပါပြီ။ဒေါက်တာစုကြည်နဲ့ NLD ဟာပြည်တွင်းငြိမ်းချမ်းရေးကိုအလွန်လိုလားတဲ့ခေါင်းဆောင်နဲ့အဖွဲ့အစည်းဆိုတာပြည်သူတွေကရောနိုင်ငံတကာကပါယုံကြည်ထားကြပါတယ်။ဒါကိုမှန်ကန်တဲ့လုပ်ငန်းလမ်းစဉ်ချမှတ်မှုအကောင့်တွေဖော်နိုင်တဲ့အရေးချင်းရှိမှုတွေနဲ့ပေါင်းစပ်ရင်ငြိမ်းချမ်းရေးမလွဲမသွေရလာမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့လာမယ့်အင်္ဂါညတိုင်းလေလိုက်အစီအစဉ်မှာဘာတွေဆွေးနွေးမလဲဆိုတဲ့ဟာကိုမိတ်ဆက်ပေးပါရစေ
။မြန်မာနိုင်ငံကိုအင်္ဂလိပ်လိုဘာမှပဲဖြစ်ဖြစ်မြန်မာပဲဖြစ်ဖြစ်အဆင်ပြေသလိုတုံးနိုင်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဖြစ်တန်တမန်နေနဲ့တွေ့ဆုံရမှာဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။တချိန်ကစစ်အစိုးရလက်ထက်မှာဘာမကနေမြန်မာဖြစ်ပြောင်းလဲခဲ့တဲ့အချိန်ကစလို့နိုင်ငံရေးအရာခြေတင်ဖြစ်စရာတွေနဲ့အတူအခေါ်အဝေါ်နှမျိုးကွဲနေတဲ့အထက်မှာဘယ်အမိကတိုင်းပြည်အတွက်အသင့်တော်ဆုံးလို့ယူဆကြပါသလဲတယောက်တစ်မျိုးအခေါ်အဝေါ်မကွဲအောင်ဘယ်လိုလုပ်ကြမလဲဆိုတာကိုအင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်အနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နယ်ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်စာမျက်နှာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်။
လာမယ့်အင်္ဂါညတည်းလေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုဖိတ်ခေါ်ပြသည်ရှင်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မရေးသနာကျော်စီစဉ်တင်ဆက်တဲ့မြမပြည်မှပေးစာများကဏ္ဍဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။ဒီလိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေလီတပုတ်နဲ့လည်းဖျော်ဖြေပေးမယ်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေလတ်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ပထမအဆုံး VOA အစီအစဉ်တွေကိုနားဆင်ပြီးတော့အစာပြန်ရေးလာကြတဲ့သောရရှင်ရဲ့စာတွေကိုအရင်ဖော်ပြပေးသွားခြင်းပါတယ်။ကျွန်တော်တို့ VOA ကိုပြီးခဲ့တဲ့နှစ်ဆန်းတရက်နေ့ဧပြီလ18ရက်နေ့မှာစာရေးပြီးတော့နှစ်သစ်မင်္ဂလာဆုမွန်ပို့သလာတဲ့သောရရှင်ကတော့ဇီးကုန်းမြို့ကအရှင်ပညာတိဟဖြစ်ပါတယ်။ဒီဖုန်းဖုန်းက VOA မြန်မာမင်္ဂလာပါလို့အစချီပြီးတော့
မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ခင်ဗျာ။အစီအစဉ်လေးစုံလင်ကောင်းမွန်တယ်လို့လွှင့်ထုတ်တဲ့တနေ့တာအချိန်ရေအတွက်ကလည်းကဘာပေါ်မှာအများဆုံးပါ။ဒါကစေတနာဘလဘွားနဲ့သောရရှင်တွေအပေါ်လေးစားမှုကိုပြတာပါ။ VOA မြန်မာဝိုင်းတော်သူဝိုင်းတော်သားအားလုံးသာဝရအောင်မြင်ပျော်ရွှင်ကြပါစေ
။မြစ်တာနဲ့ဆုမွန်ချွေလာတဲ့ဇီးကုံမျိုးကအရှင်ပညာတိဟဖြစ်ပါလေ။ဘေးရဆုနဲ့ပြေးပါစေလို့ဆုတောင်းမိပါကြောင်းဒီဖုန်းဖုန်းကိုပြန်ပြီးတော့ရှောက်ထားခြင်းပါလေ။ American 3 EDM အသုံးနှုန်းသင်ခန်းစာကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်စောစောကတော့
မင်္ဂလာပါ VOA ကျွန်တော် VOA ကိုနားဆင်လာတာ ဆက်စုနှစ်လောက်ရှိပြီလားတော့မသိတော့ပါဘူးကျွန်တော်မှတ်မိသလောက်တော့ VOE ကို၈တန်းနေចောင်းသားဘွားတုံးကပါအဲတုန်းကစကားပြောကြရအောင်ဆိုတဲ့အစီအစဉ်လည်းပါပါတယ် VOE ကြောင့်ဘူးသူတာတော်တော်လေးလေးရကျေးဇူးလည်းတင်ပါတယ် VOE အခုဆိုရင် website မျက်နှာပေါ်မှာကိုနားဆင်ရင်တဲ့အစီအစဉ်ကိုစိတ်ကြက်ရွေးချက်ပြီးနားဆင်လို့ရတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ် VOE ဝိုင်းတော်သားတွေရှင်လန်းချမ်းမြေ့ကြပါစေဆက်လက်အားပေးလေပါ VOE
သူက American တုံး EDM အတုံးတို့များအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြင့်တခြားအစီအစဉ်တွေကိုပါနားဆင်ပြီးတော့နှစ်ချရပါတယ်လို့ရေးလာတာပါဟုတ်ကဲ့ဒီသောရရှင်ကကျမတို့ကိုအီးမေးလ်ကနေပြီးတော့ဒီလိုမျိုးတုံးပြန်စာပေးပို့လာတာမလို့ကျမတို့ VOA Internet စာမျက်နှာပေါ်မှာတင်ထားတဲ့သတင်းတွေအစီအစဉ်တွေရောနောက်ပြီးတော့ Facebook စာမျက်နှာကနေတက်ဆင့်မြန်မာနိုင်ငံကမိုဘိုင်းဖုန်းပိုင်ရှင်တွေလဲလဲကူကူကြည့်ရှုလို့ရအောင်ထုတ်လွှင့်တင်ဆက်ပေးနေတဲ့အစီအစဉ်တွေကိုရောကြည့်ရှုလို့ရမယ်ထင်ပါတယ်နော်စာရေးပြီးတော့အခုလိုအားပေးလာတဲ့အတွက်အကျေးဇူးတင်ပါတယ်ရှင်တော်ရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့ဖျော်ဖြေပေးချင်ပါတယ်နောက်ပိုင်းမှာတော့တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားအောင်မှာဖြစ်ပါတယ်ဒိမနိုင်ငံက Soul Pop ဂီတာအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Lucas Graham အဖွဲ့ရဲ့ Lucas Graham Blue Album ကတည်သခြင်းဖြစ်ပြီးတော့2015 September လမှာ Copenhagen တည်ထုတ်လို့ရေးကနေပြီးတော့ online မှာစတင်ပြီးဖြန့်ချိခဲ့တဲ့သခြင်းပဲဖြစ်ပါတယ်သူတို့ဖွဲ့ရဲ့ပင်တိုင်းအဆိုရှင်လည်းဖြစ်နောက်ပြီးတော့ဒီသခြင်းကိုဆက်ဆိုသူတွေထဲမှာတဦးပါဝင်လည်းဖြစ်တဲ့ Lucas Graham Forkhammer ကဒီ7 years 9 နှစ်ဆိုတဲ့သခြင်းဟာသူ့ရဲ့ဘဝကိုထင်ဟပ်တဲ့သခြင်းဖြစ်ပါတယ်လို့ပြောပါတယ်သူရဲ့ကြော်လွန်ခဲ့တဲ့ဘဝအစိပ်ပိုင်းနောက်ပြီးတော့အနာဂတ်မှာပိုင်ဆိုင်ခြင်းနဲ့အောင်မြင်မှုဒါတွေကိုတီးဖွဲ့ထားတာဖြစ်ပါတယ်။အသက်60ရွယ်အထိဘဝကြော်ဖြန်းမှုအပိုင်းကိုတော့နောက်ပိုင်းမှာစိတ်ကူးရင်ပြီးတော့ထည့်ပြီးတော့တည်ဆူထားတာဖြစ်ပါတယ်။သူရဲ့ဖခင်ဖြစ်တဲ့သူကအသက်62နှစ်မှာဆုံးပါသွားတာဖြစ်လို့သူအဲ့ဒီအရွယ်အထိပို့ပြီးတော့အသက်ရှည်နေနိုင်မနေနိုင်ဆိုတာကတော့တကယ့်အချိန်ရောက်တော့မှပဲသူသိရတော့မယ်လို့ပြောခဲ့တာပါ။အခုသူကဖခင်တယောက်လဲကိုယ်တိုင်ဖြစ်လာခဲ့ပြီးတော့ဘဝမှာဖခင်ဖြစ်တည်ရည်ဒီဘုကအရေးကြီးဆုံးပဲလို့လဲယုံကြည်ထားပါတယ်တဲ့။သားသမီးတွေအတွက်အမြဲတမ်းချစ်ခင်ယုံကြည်ခံရတဲ့မိဆွေကောင်တငယ်ချင်းကောင်လို့ဖခင်မျိုးဖြစ်နေဖြစ်အောင်နေထိုင်သွားမယ်လို့သူကပြောသွားပါတယ်။သူကဒီတခြင်းနဲ့ပတ်သက်ပြီးတော့ပြောတာလေးတခုစိတ်ဝင်စားစရာကောင်းတာရှိပါတယ်။ပြောလို့မကောင်းပေမဲ့တဲ့သူ့ရဲ့အဖေသေးသွားခဲ့လို့ပဲသူဒီလောက်ကြီးကြီးကျယ်တဲ့အောင်မြင်မှုတွေရလာတာပါလို့သူကပြောပါတယ်။သူရဲ့အဖေသား2012ခုနှစ်မှာကွယ်လို့မသွားခဲ့ဘူးဆိုရင် Happy Home ပျော်ရှင်ပွဲအိမ်လေးဆိုတဲ့သချင်းကိုရေးပြမှာလည်းမဟုတ်ပါဘူးအဲ့ဒါဆိုရင် Scandinavian နိုင်ငံမှာလည်းအောင်မြင်မှုတွေရမှာမဟုတ်ပါဘူးပြီးတော့အခုပေါက်တဲ့7 years ဆိုတဲ့သချင်းလည်းသူရေးပြမှာမဟုတ်ဘူးဒီသချင်းကြောင့်ပဲအတူအခုလိုမျိုး America အထိပေါက်ပြီးတော့ Warner Brothers တေးထုတ်လို့ရင်းနဲ့စာချုပ်ချုပ်ဖြစ်ရတဲ့အထိဖြစ်တာပါလို့သူကပြောပါတယ်ဒီသချင်းကအခုထိဆိုရင်တော့ Billboard Hot ဖြစ်ဆုံးတေးစင်းနဲ့မှအမြင့်ဆုံးဖြစ်တဲ့နံပါတ်3ကိုရောက်လာတာပါLucas Graham အဖွဲ့ရဲ့7 years 9 နှစ်ဆိုတဲ့တချင်ကိုနားဆင်ကြည့်ပါအောင်ရှင
် Once I was 7 years old my mama told me go make yourself some friends or you'll be lonely Once I was 7 years old It was a big, big world, but we thought we were bigger. Pushing each other to the limits, we were learning quicker. By 11, smoking herb and drinking burning liquor. Never rich, so we were out to make that steady figure. Once I was 11 years old, my daddy told me, go get yourself a wife or you'll be lonely. Once I was 11 years old.So I started writing songs, I started writing stories Something about that glory just always seemed to bore me Cause only those I really love will ever really know me Once I was 20 years old, my story got told Before the morning sun when life was lonely Once I was 20 years old Only see my goals, I don't believe in failure Cause I know the smallest voices, they can make it major I got my boys with me, at least those in favor And if we don't meet before I leave, I hope I'll see you later Once I was 20 years old, my story got told I was writing about everything I saw before me Once I was 20 years old
America Scrum အဖွဲ့တည်ဆွထားတဲ့7 years ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။နောက်ပိုင်းမှာတော့တော်ရရှင်တွေအတွက်မြန်မာတခြင်းလေးတစ်ပုဒ်နဲ့တိလက်ဆောင်ပေးဦးမှာဖြစ်ပါတယ်။အခုတော့တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားကြမှာလေရှင်။ဒီတော်ရရှင်ကတော့ဘန်ကောက်မှာခေတ္တရောက်နေတဲ့ဒီမြန်မာရွှေပြောင်းလုပ်သားတဦးဖြစ်ပါတယ်တဲ့။သူက view ကိုဟိုးရင်တွေကအားပေးလာတာဖြစ်ပြီးတော့သူကလည်းထိုင်းနိုင်ငံမှာအလုပ်လုပ်နေသူဆိုတော့ထိုင်းနိုင်ငံကမြန်မာအလုပ်သမားတွေအကြောင်းပဲပြောပြပြီးတော့မျှဝေခြင်းပါတယ်ဆိုတော့ရင်ဖွင့်လာပါတယ
် Radio Kick ကနေအခုအချိန်ထိပါပဲအများအားအားပေးနေပါတယ်အခုကျွန်တော်ကဘန်ကောက်မှာပါထိုင်းနိုင်ငံကမြန်မာလူသမားတွေအကြောင်းပြောပြရစီထိုင်းနိုင်ငံမှာမြန်မာလူသမားတွေကလာစားအပြည့်အဝမရကြပါဘူးတချို့နေရာတော်များများမှာလူခွင့်ရေးတွေအများကြီးချိုးဖောက်ခံနေကြပါတယ်ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကလည်းအားကိုးလို့မရပါဘူးအစိုးရအသစ်လက်ထက်မှာလုံသမားတွေရေအမြန်လုပ်ပေးပါလို့ VOE ကတစင်တောက်ဆိုပေးရစီထိုင်းနိုင်ငံစမူပါကန်မြို့နယ်ထိုင်းဘန်လန်စပမ်ပါရက်ကွက်ရေခဲပုံးလုပ်တဲ့ကိုမော့ပလတ်စတစ်ရုံမှာဆိုလို့ရှိရင်မြန်မာပြည်သားတွေယာနဲ့ချီပြီးတော့လုံလုံနေကြပါတယ်လူစစ်တွေဆိုရင်တနေ့ကိုဘတ်180ပဲရကြပါတယ်၄-၅နှစ်ကြာကြာလုပ်တဲ့လူတွေမှာဘတ်150 160အစားအသောက်ရကြတာပါ300ပြည့်တဲ့လူသိမ့်မရှိပါဘူးတိုင်လို့လည်းမရပါဘူးတတိယအာနာပိုင်ဒီပလိတ်တွေကိုအပြီးပေါင်းထားပါလေ။တိုင်လို့တည်သွားမိသွားရင်တော့မိသားစုလိုက်လှုပ်ထုတ်ပါလေ။ဆွေမျိုးတွေပါမလွယ်ပါဘူး။တိုင်တဲ့လူကိုလည်းပလိတ်နဲ့ပေါင်းပြီးတော့ဆင်းမှုဒါမှမဟုတ်အမှုတစ်ခုခုဆင်းပြီးတော့ဖမ်းဆီးထောင်ကြပါလေ။နောက်တစ်ခုကတရားဝင်နေထိုင်ခွင့်ကတ်မရှိတဲ့မြန်မာလူသမားတွေကိုအစိုးရတဲ့အနေနဲ့အမြန်ဆုံးတရားဝင်လူသမားတွေဖြစ်အောင်လုပ်ပေးပါလို့တောင်းဆိုပါရစေ။လက်မှတ်ရှိတဲ့လူတွေဗီဇာရှိတဲ့လူတွေတောင်မှလူသမားခွင့်ရချိုးဖောက်ခံရတာတရားဝင်မဟုတ်တဲ့လူတွေဆိုရင်စဉ်းစားကြည့်ပေါ့ဗျာခွေးကကဲလိုက်လက်ဓာတ်ထိုးလိုက်နဲ့ရှာတဲ့ပက်ဆံလဲအိတ်ပေါက်နဲ့ဖားကောက်သလိုပါပဲကိုယ့်နိုင်ငံမှာအလုံးမရှိတော့လဲခံပေဦးပေါ့အခုတော့ရောင်ကြီးလေးတန်းလာပါပြီအမေစုခေရောက်လာပြီလေရင်ဖွင့်လဲရတာစိတ်ထဲမှာပေါ့သွားသလိုပါပဲဗျာ
ထိုင်းနိုင်ငံကရွှေပြောင်းလုပ်သားတွေတွင်းကြုံနေရတဲ့အခြေအနေတချို့တဝက်ကိုထိုင်းနိုင်ငံကြောင့်ရွှေပြောင်းလုပ်သားသရရှင်တယောက်ရင်ဖွင့်လာတာဖြစ်ပါတယ်ရှင်တော်ရရှင်နေပေးစာတွေကိုဒီမှာရက်ချင်ပါတယ်နော်။နောက်ပိုင်းမှာတော့မြစ်တာတိလက်ဆောင်မြန်မာတခြင်းလေးတပုတ်နဲ့ဖြောပြပေးဦးမှာဖြစ်ပါလိမ့်ရှင်။ကျွန်တော်တို့ view ရဲ့မြန်မာပိုင်းရဲ့ရုံမြင့်တန်ချာနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကမြစ်တာတိလက်ဆောင်ခဏမှာဒေသခြင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA တော်ရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တော်ရရှင်တွေကိုမြစ်တာတိလက်ဆောင်မြန်မာတခြင်းလေးတပုနဲ့ဖျော်ပြပေးကြပါရစေ။အားလုံးသိကြတဲ့အတိုင်းပဲပြီးခဲ့တဲ့တောက်ကြနေ April 22ရက်နေ့ဟာမြေကဘာနေ့ဖြစ်ပါတယ်နော်။အဲ2016ခုနှစ်မြေကဘာနေ့မှာကဘာတဝန်းကလူပေါင်းတန်း1000ကျော်ဟာသဘာဝပတ်ဝန်းကျင်ကာကွယ်ရေးအားပေးတဲ့လုပ်ငန်းတွေလှုပ်ဆောင်ခဲ့ကြတယ်လို့ဒီမြေကဘာနေ့ကိုစီစဉ်တဲ့သူတွေကပြောပါတယ်။ကျောင်းတွင်အစုအဖွဲ့တွေလူနေရက်ွက်တွေဘာသာရေးအဖွဲ့ကြီးတွေနဲ့တခြားအစုအဖွဲ့တွေဟာကိုယ်ဒေသမှာတန်ရှင်းရေးလုပ်တာတစ်ပင်ဆိုင်တာနိုင်ငံရေးတာဝန်ရှိသူတွေနဲ့စီဝေးတာပညာပေးလုပ်ငန်းတွေလုပ်တာဒီလိုမျိုးကဘာကိုအကျိုးပြုတဲ့လုပ်ငန်းတွေကိုလုပ်ကြတာဖြစ်ပါတယ်။ဒီတော့အဲ့လိုမျိုးကဘာတော်ကလူပေါင်းတန်း1000ကျော်ပါဝင်တဲ့မြေကဘာနဲ့အထိတ်အမှန်ဖြစ်နေဒီတစ်ပတ်ဒီနေ့တနင်္ဂနွေနေ့မှာတော့ကဘာမြေနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးကိုအလေးပေးပြီးတော့ဆက်ဆူထားတဲ့တခြင်းလေးတစ်ပုတ်ထုတ်လွှင့်ပေးကြပါမယ်နော်။ဒီတစ်ပတ်ဒေတာနဲ့သောရရှင်နဲ့ကျင်းနှံ့လိမ့်မယ်လို့မျှော်လင့်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပေါ်မြို့တော်မှာနေတဲ့ကိုထွန်းမြင့်ကလာမယ့်တနင်္ဂနွေနေ့ထုတ်လွှင့်ပေးပါဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်ထဲကပဲတခြင်းတစ်ပုတ်တောင်းလာတာပါ။မလေးရှားနိုင်ငံကွာလာလမ်ပေါ်မြို့ရောက်တာကြီးလည်းဖြစ်ကိုကိုကြီးလည်းဖြစ်ဘဘကြီးလည်းဖြစ်တဲ့ဦးထွန်းမြင့်ကမြန်မာနိုင်ငံရန်ကုန်မြို့စစ်တောင်းရိပ်မှာနေထိုင်တဲ့ပါပါမေမေညီညီမလေးများနဲ့ဒူမလေးထွန်းရည်ဒီအောင်နိုင်တို့အတွက်မြစ်တာတိလက်ဆောင်ပေးပို့တာဖြစ်ပါတယ်ရှင်ဒီတစ်ပတ်တော့ပြောထားသလိုပဲအေဖီလာ22ရက်နေ့မှာကြားရောက်သွားတဲ့မြေကဘာနေ့အထိမ့်မဲ့တခြင်းလေးတပုတ်ထုတ်လွှင့်ပေးကြပါရစေနော်ဆိုင်ဆိုင်ခန့်လိုင်ချမ်းချမ်းနဲ့ဂီတမိတ်အဖွဲ့သားတွေတီးဆိုထားကြတဲ့အိုကဘာမြေဆိုတဲ့တခြင်းလေးကိုဒေးတောင်းတဲ့သောရရှင်တွေရောတေးချစ် view တွေသောရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်နားဆင်ကြည့်ပါဦးနော်
ကဟာကမာရီဖြစ်တယ်ဘယ်လိုအတိတ်ပဲရှိတဲ့ကမာရီဟောရီဖြစ်က
ကုန်ပြီလေတုံးဝတဲ့ကဘာကြီးအရောက်နေညစ်ကုန်ပြီလားအားလုံးရဲ့ကဘာကြီး23ဓာတ်တော့မှငါတိတ်ဆောင်တဲ့ဒီဂရီဖြစ်ဒီနေတာကနှစ်သားပေါင်းများစွာကြာပြီချိန်နဲ့တည့်ရဲ့နာကြီးယာသူတွေပြောင်းတဲ့လူတွေအကုန်လုံးလဲအစစ်စစ်တို့တဲ့ပြောင်းတဲ့ပြောင်းလဲတာကသင်ခါရတော်တရားအဟောင်းအနွားအပေါ်အသွိုးတွေရေစုံနဲ့မျောသွားတွေရဲ့တော့ကမမာနာမောဟစိတ်ကပီးပြိုင်ဆိုင်နိုင်ခြင်းတဲ့တော့ပါမခံခြင်းတဲ့သောတာနဲ့အာဂါတာများခဲ့ပြီးဘလို့လေရမလဲဒါဟာဘဝသားအသက်ရှူတဲ့နေသူတဲ့မိကိုယ်တွေကိုချက်ကောင်းကင်နဲ့ပင်လေကြီးအစိတ်တင်လို့ချွတ်မတားချစ်တော့ကကြမာကြီးဓာတွေကဖြစ်နေမိကိုယ်တစ်ခုထပ်ဖြေပါပယ်ပါနဲ့အချစ်တွေ
ဒီကနေ့မချင်နာရပေးကေဒီကနေ့တချင်မြေတိုင်းရေဒီကနေ့
လက်ချစ်တာတွေဘယ်မှာလဲမြစ်တာတွေဘယ်မှာလဲသစ္စာတွေချစ်တာတွေဘယ်မှာလဲဟန်ဆောင်ပြီးမြစ်တာတွေမှထောင်ပြီးပြေရှာနေကဘာမြေကနှစ်ချရှိချစ်တာတွေဘယ်မှာလဲအပဒေအပဒေအနေရဲ့တွေ့အဘဝဒုက္ခအနေရဲ့အများကြီးရက်တီတဲ့မြေကြီးမှာမြင်ကလင်းတွေလှုပ်ပြီးဒီပုံတိုင်းတိုင်းတော့ဒီရေတွေတဲ့မြုပ်ပြီးလှုပ်ပြီးချက်မဆိုးနဲ့ဆိုးလို့ဝင်နောက်ခြေခွဲရတာများစိတ်တွေတဲ့ကပြေပြောင်းပြေပြောင်းဖို့ခက်ခဲအောင်သေလောက်တဲ့တန်ရတွေပြစီမိကြရတဲ့မသိလားသာပြန်ရှာဖို့သူနေတဲ့ဒီကဘာမြချရှိစိတ်နဲ့တို့ငါတို့ရဲ့ကလေးငယ်တွေထားဝစီငြိမ်းချမ်းဖို့အချိန်တည်းပြီးဆိုငါတို့စိတ်ထဲမှန်တဲ့ဒီလောကကြီးအတွက်အတူတူလက်တွဲဖန်ဆင
်းမကန်နိုင်ချမ်းချမ်းနဲ့ဂီတာနဲ့ဖွဲ့သားတွေဒီဆိုထားကြတဲ့ဩကဘာမြဆိုတဲ့သင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတဲ့ကိုတင်းနေတွေနေကြပိုင်းနဲ့တင်းနေလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစားမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်ပြီးအားလုံးရှင်းလင်းချမ်းမြေကြပါစေရှင
်။အဝေးတဲ့နောက်ကိုကြောက်တဲ့နားမဲ့ခွလို့ခြင်းတွေပဲစီကိုပြောက်ခွဲ။ရန်လို့သူတွေရဲ့စုံပြတ်ချက်တစ်ပတ်စုံ။ပူဆွေးကြီးငယ်တဲ့သူတွေရဲ့မြတ်ဝကဲကဲသာစ
ုံ။မရေးသနာကျော်စီစဉ်တင်ဆက်တဲ့မြမပြီမပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ကိုသားညုံဦးနဲ့အတူနန်းလောင်တို့ကတင်ပြထားတာဖြစ်ပါတယ်ရှင
်။ဂျာမနီနိုင်ငံမှာတော့ကမ္ဘာအသေးဆုံး night club ကာဝေးရုံလေးကို4000အဝါရောင်တယ်လီဖုန်းစကားပြောတဲ့ရုံထဲမှာဖန်တီးပြထားပါတယ်။အဲ့ဒီအဝါရောင်ကာဝေးရုံလေးကိုလူ2ယောက်လောက်ပဲဝင်လို့ရတာပါ။ကိုကြက်တဲ့သချင်းဖွင့်ပြီးတော့ကာဖို့အတွက်disco မီးအောင်စုံတွေဘောလုံးတွေမိကုံးငွေတွေထွက်နိုင်အောင်လို့ဖန်တီးပြထားပါတယ်။နေရာရမ်းကျင်းတဲ့အတွက်ဆာဖီလို့ခေါ်တဲ့ကုဘာသာကူဒီဓာတ်ပုံပြန်ရဲဖို့တော့မဖြစ်နိုင်ပါဘူး။ဒါပေမဲ့လည်းအဲ့ဒီထက်မှဓာတ်ပုံနဲ့ဗီဒီယိုရိုက်ဖို့ကင်မရာတပ်ဆင်ပြီးထားတဲ့အတွက်တသက်လုံးသတိရစီမဲ့အမှတ်တရတွေကိုမှတ်တမ်းတင်ထားနိုင်ပါတယ်။အခုလောလောဆယ်မှာတော့ဒီဘာလင်မြို့နေရာနှစ်ခုမှာတပ်ဆင်ပြီးထားပြီးတော့တတိယတစ်ခုကတော့ရွှေလို့ပြောင်းလို့ရတဲ့အတွက်အိမ်မှာပါတီလုပ်မယ်ဆိုရင်ဂျာမနီဆက်သွယ်ကုမ္ပဏီစီကနေပြီးတော့ငှားရမ်းနိုင်ပါတယ်။နောက်ပြီးတော့အိမ်မှာကုဘာသာအပိုင်ဝယ်ယူထားလို့ရင်တော့ဒေါ်လာ380လောက်ပြီးလို့ရှိရင်ဂျာမနီဆက်သွယ်ရေးကုမ္ပဏီကတယ်လီဖုန်းယုံအဟောင်းကိုကာပွဲယုံဖြစ်နေပြောင်းပေးပါတယ
် The Church of the Flying Spaghetti Monster လို့နာမည်ပေးထားပြီးတစေစပဂတီခောက်ဆွဲပြန်ဖရာကျောင်းအဖွဲလို့အကြံဖြင့်ခေါ်ဆိုလို့ရမယ့်အဖွဲဟာသူတို့ရဲ့ပထမအဦးဆုံးဥပဒေအရအတိမတ်ပြုတဲ့မင်္ဂလာဆောင်ကိုနယူးဇီလန်နိုင်ငံမှာကျင်းပခဲ့ပါတယ်ဒါဟာသူတို့အတွက်တကယ်ဘာသာတရားတစ်ခုအနေနဲ့အတိအမှတ်ပြုခံရတဲ့တမိုင်းမှတ်တိုင်တစ်ခုလည်းဖြစ်ပါတယ်။ဖခင်ကျောင်းအဖွဲ့ဝင်တွေဟာသူတို့ကိုသူတို့ခောက်ဆွဲကြိုက်နေတဲ့သူတွေလို့ခေါ်ဆိုကြပြီးပင်လယ်ဓမြတွေကိုကိုးကွယ်သလိုဒီကဘာကြီးကိုစပက်ဂတီခောက်ဆွဲကြီးကဖန်တီးခဲ့တယ်လို့ယုံကြည်ကြပါတယ်။ဒီဘာသာတရားကိုယုံကြည်သူတွေကသူတို့ရဲ့ဘာသာတရားဟာလောင်ရည်စရာမဟုတ်ဘူးလို့ပြောဆိုကြတဲ့အပြင်ပင်လယ်ဓမြတွေလို့စကားပြောကြတဲ့နေတွေကိုအားလိုက်ရအဖြစ်သတ်မှတ်ပြီးတော့ဆင်နွှဲကြပါတယ်။သူတို့ရဲ့ဖခင်ကျောင်းဘာသာရေးယုံကြည်မှုဟာတကယ်အတွေးအခေါ်ယုံကြည်မှုအပေါ်အခြေခံတယ်လို့နယူးဇီလန်တာဝန်ရှိသူတွေကသဘောတူခဲ့ပြီးတဲ့နောက်အခုလိုတရားဝင်လက်ထပ်ပွဲဖြစ်လာခဲ့တာပါမင်္ဂလာပွဲကိုတော့စင်လုံးကတင်မောပေါ်မှာကျင်းပခဲ့ပြီးတက်ရောက်သူတွေကတော့ပင်လယ်ဓမြတွေလို့ဝတ်ဆင်ထားကြပါရဲ့ရှင်
ရေအာဒီကိုရောက်လာတာနဲ့တပြိုင်တည်းကဘာအနှံ့ကမြို့ကြီးတွေမှာကျမပျော်ရွှင်မှုကိုမြင့်တင်မှုအတွက်ကာလာရန်ဆိုတဲ့ရောင်နေတဲမှာပြီးတဲ့အပြေးပြိုင်မှုကိုကျင်းပကြပါတယ်။ဒီလိုရောင်နေမှာပြေးပွဲတွေကို2011လောက်ခဲကစတင်ကျင်းပခဲ့ပြီးတော့အခုခါမှာတော့ကမ္ဘာနိုင်ငံပေါင်း40ကမြို့ကြီး200ကျော်မှာကျင်းပနေကြပြီဖြစ်ပါတယ်။ပြီးခဲ့တဲ့ April 18ရက်နေ့ကပြင်သစ်နိုင်ငံ Paris မြို့ကထင်ရှားတဲ့အဆောက်အုံတွေနားမှာဒီအပြေးပြိုင်ပွဲကိုကျင်းပခဲ့ပါတယ်။5ကီလိုမီတာရှိတဲ့အပြေးလမ်းမှာအင်ဂျင်ဖြူတွေကိုဝတ်ဆင်ရတာဖြစ်ပြီးတော့တက်ကီလိုမီတာတိုင်းမှာအယောင်တစ်မျိုးစီနဲ့နောက်ဆုံးပန်းလိုင်ကိုရောက်တဲ့အထိအယောင်မျိုးစုံပတ်ဖြန်းထားတာပါ။ပန်းဝင်ပြီးတဲ့နောက်တော့အတီးမှုတ်ဖြောပြေးပွဲတွေလည်းပါရှိပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကအမျိုးသမီးတယောက်ဟာချောင်မောင်းများစွာသောကြောင်နှင့်အတွက်သူ့အိမ်ကိုဖယ်ပေးခဲ့ပါတယ်။ဆက်နဲ့အေကကျဲဝန်းနဲ့လင်းနီးယားလက်တန်ဂျီယိုရဲ့အိမ်နဲ့ခြံကိုပိုင်ရှင်မရှိတဲ့ကြောင်နှင့်အတွက်ခလုံးယာနေရာအဖြစ်ဖန်နေခဲ့တာဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုမှာတော့ကြောင်တွေကိုလောင်အိမ်ထဲမှာမထားတဲ့အကြီးဆုံးနေရာဖြစ်ပါပါ။ဒီနေရာကိုလွန်ခဲ့တဲ့24နှစ်ကသူအငိမ့်စားယူတဲ့အချိန်ကကြောင်ကလေးအနှဲငယ်နဲ့စတင်ခဲ့တာဖြစ်ပြီးတော့အနီးအနားဝန်းကျင်ကတရိတ်ဆန်စောင့်ရှောက်ရေးစခန်းတွေမှာမွေးမြူမဲ့သူမရှိတဲ့ကြောင်တွေအများကြီးဖြစ်နေတာကိုသတိပြုမိပြီးအခုလိုအများကြီးဖြစ်လာတာပါသူ့ရဲ့အငိမ့်စားဆူဆောင်ငွေတွေကိုလည်းဒီကြောင်တွေထိမ့်သိမ်းစောင့်ရှောက်ဖို့အသုံးပြုသလိုလက်ခံရရှိတဲ့အလူငွေတွေကိုလည်းအသုံးပြုတာပါသူကိုယ်ရင်းကတော့သူ့ခြံရဲ့ဘေးနားကရွေ့ရှားနိုင်တဲ့မော်တော်ကားပေါ်ကအိမ်မှာသွားနေပါတယ်ထမောင်းများစွာတော့ကြောင်တွေကိုပြုစုထိမ့်သိမ်းဖို့အတွက်စေတနာဝန်ထမ်းလှူအပ်ပေးပြီးရှိပါတယ်ခြံကြီးကိုလည်းကြောင်တွေအတွက်တီးတန့်ခြံခတ်ထားပြီးအနည်းရပြုနိုင်တဲ့ကောင်းနေမဝင်နိုင်တဲ့အတွက်မွေးမြူမဲ့ပိုင်ရှင်မပေါ်လာမခြင်းကြောင့်တွေဟာလွတ်လွတ်လပ်လပ်အသက်ရှင်နေထိုင်သွားနိုင်မှာဖြစ်ပါတယ်ရှင
်ကိုသားညိုဦးနဲ့နန်းလောင်တို့စီစဉ်တင်ဆက်တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်စီစဉ်နေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမသိင်ကြီးထိုက်ကတလှည့်ကြင်ညာပေးပါမယ်ရှင
်အမေရိကန်သမ္မတဘရက်ကိုဘားမားနဲ့ဂျာမနီဝန်ကြီးချုပ်အင်ဂလာမာကဲလ်တို့ဂျာမနီရဲ့ဆက်မှုမြို့ဟန်နိုဗာမှာတနင်္ဂနွေနေ့မှာတွေ့ဆုံပါတယ်ကမ္ဘာစီးပွားရေးကအစအတ္တလန္တိတ်တစ်ဖက်တစ်ချက်နိုင်ငံများလုံခြုံရေးအပေါ်အကြမ်းဖက်ချင်းချောက်မှုမြင့်မားလာနေတာအဆုံးကြဲကြဲပြန့်ပြန့်ဆွေးနွေးကြမှာဖြစ်ပါတယ်တချင်ကဂျာမနီနန်းဆက် Royal House of Hanover ရဲ့နွေရာသီဆိုင်အိမ်ဖြစ်ခဲ့တဲ့ခန်းနားထဲဝါလာတဲ့ Charlotte Herring Hansen မှာအမေရိကန်သမ္မတ Obama ကိုဂျာမနီဝန်ကြီးချုပ် Mark Kay ကတရားဝင်ကြိုဆိုခဲ့ပါတယ်။ Syria နိုင်ငံကိုအမေရိကန်မြေပြင်တပ်တွေဆေလွတ်ဖို့သူ့အနေနဲ့စဉ်းစားမှာမဟုတ်ဘူးလို့အမေရိကန်သမ္မတ Obama ကပြောဆိုလိုက်ပြီး Syria နိုင်ငံရဲ့ပြဿနာဖြေရှင်းမှုကြိုးပမ်းတာမှာစီးရီးနီးထက်တခြားနီးလန်းတွေကိုတုံးရမယ်လို့သူကပြောပါတယ်။ဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ရဲ့အစိုးရကိုဖျောက်ချဖို့မြေပြင်တပ်တွေဆီးလွတ်မယ်ဆိုရင်ဗြိတိန်နဲ့အမေရိကန်အတွက်အမှားလုံးမိတယ်လို့ဖြစ်လိမ့်မယ်လို့ BBC ရုပ်သံဌာနနဲ့အင်တာဗျူးမှာအမေရိကန်သမ္မတကပြောဆိုသွားတာဖြစ်ပါတယ်။ရင်းငုံသင်္ဘောကနေပြစ်လွတ်တဲ့ပေဒင်းတပ်ဒုံးကြီး SLBM စမ်းသပ်မှုကိုစနေနေ့ကလှုပ်ဆောင်ခဲ့ပြီးမဟာအောင်မြင်မှုကြီးဖြစ်တယ်လို့မြောက်ကိုရီးယားကပြောဆိုလိုက်ပေမဲ့တောင်ကိုရီးယားဘက်ကတော့ဒီစမ်းသပ်မှုမအောင်မြင်ဘူးလို့သတ်မှတ်ပြောဆိုပါတယ်။ဒါပေမဲ့စီးရဲဆန်ရလေးလာတုံးသက်သူတို့ကတော့အခုဒုံးကြီးပြစ်လွတ်စမ်းသပ်မှုကိုအဆင့်ကိုတိုးတက်ဖြစ်ထွန်းမှုတချို့ရှိခဲ့တဲ့မအောင်မြင်မှုအဖြစ်သတ်မှတ်ထားကြပါတယ
်။သတင်းချင်းချုပ်ကိုမသိင်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆန်ရအတန်ဖန်းအင်ဂျင်နီယာကတော့ Voided စိုးစိုးညက်ဖြစ်ပါတယ်ရှင်။ကျွန်မကတော့စုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးသလို VOA မြန်မာပိုင်းအစီအစဉ်ရဲ့ internet စာမျက်နှာ bammis.voanews.com မှာလည်းတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။တော်တာရှင်များအားလုံးတနင်္ဂနွေညချမ်းမှာရှင်လန်းချမ်းမြေပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါရှင်။
This program has come to you from the Voice of America, Washington.